Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOR American တန်ကနေ2016ခုနှစ်ဒီဇင်ဘာလ5ရက်တနင်္လာနေ့ညချမ်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည6နာရီကနေ10နာရီအထိလိုင်းနိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမမရှင
်မင်္ဂလာပါရှင်ကျမခင်ပြထွေးပါပါတီတွင်းသမ္မတလောင်းရွေးကောက်ပွဲတွေမှာပြိုင်ဘက်ဖြစ်ခဲ့တဲ့အငိမ့်စာအုံနောက်နယ်အာယုံကျော်ခွဲစစ်ဆရာဝန်ဘန်ကာဆင်ကိုအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကမြို့ပြနယ်အိုအိစီမံခန့်ခွဲရေးဝန်ကြီးဖြစ်တဲ့ရထားရွေးချယ်လိုက်ပါပြီတခါဒီအီရန်နျူကလ িয়ার သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြတဲ့နိုင်ငံအစိုးရတွေအနေနဲ့ဒီသဘောတူညီချက်မပြောက်ပြအောင်ဆက်ပြီးတော့ထိန်းသိမ်းသွားကြဖို့အီရန်နဲ့တရုတ်နိုင်ငံသားရဲ့ဝန်ကြီးတွေကတိုက်တွန်းလိုက်ပါတယ်ဒီလိုထိန်းသိမ်းရောက်နိုင်ငံတကာသတင်းတွေကိုတော့ကိုရန်တိုင်းနဲ့အတူပြောပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမယ့်နောက်ဆုံးရသတင်းတွေကတော့ကုလသမဂ္ဂတွင်းမှုချုပ်အဟောင်းမစ္စတာကိုဖီယာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဟာဒီကနေ့နေပြည်တော်မှာသမ္မတဦးထင်ကျော်အပါအဝင်ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံပြီးတော့ဒီကော်မရှင်အဖွဲ့ရဲ့အကြောင်းနဲ့ပတ်သက်ပြီးရှင်းလင်းပြောကြားခဲ့ပါတယ်
ဖြစ်ပြနေတဲ့အခြေအနေအပါအဝင်ကျွန်တော်တို့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးနှစ်ဖက်လူအဖွဲ့အစည်းငြင်းညာတာရသောအရင်တော့ကလူငြင်းညာစွာရှင်တွဲပြီးနေထိုင်
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်မလေးရှားဝန်ကြီးချုပ်ရခိုင်မွတ်စလင်အရေးဆန္ဒထုတ်ဖော်ခဲ့တဲ့အပေါ်မြန်မာပြည်ကမွတ်စလင်တွေရဲ့သဘောထားနောက်ရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေဆဲမှာပဲတနိုင်ငံလုံးအပြစ်ရက်ဖို့မြောက်ပိုင်းမဟာမိတ်အဖွဲ့ကတောင်းဆိုလိုက်တဲ့သတင်းပြင်သစ်မြန်မာရင်ကျေးမှုဆက်ဆံရေး55နှစ်မြောက်အထိမ်းအမှတ်မင်္ဂလာပါပွဲတော်အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြကဏ္ဍတွေကိုနားဆင်ရမှာပါအခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုရန်နိုင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင
်ပါတီထွေးသမ္မတလောင်ရွေးကောက်ပွဲတွေမှာပြိုင်ဘက်ဖြစ်ခဲ့တဲ့အငိမ့်စာအုံနောက်နယ်အာယုံကျော်ခွဲစစ်ဆရာဝန်ဘန်ကာဆင်ကိုအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့အစိုးရတက်လက်ထက်ဒီမျိုးပြနဲ့အိုးအိမ်စီမံခန့်ခွဲရေးဝန်ကြီးဖြစ်တဲ့ရထားရွေးချက်လိုက်ပါတယ်တာဝန်လွှဲပြောင်းရေးဆိုင်ရာထရမ့်မျိုးကထုတ်ပြန်တဲ့ဒီကနေ့ကြေညာချက်ထဲမှာမစ္စတာကာဆန်ဟာလူမှုအဖွဲ့အစည်းအတွင်းမိသားစုတွေနဲ့လူမှုအသိုက်အဝန်းတွေရဲ့ခိုင်မာအားကောင်းမှုကိုအလေးထားတဲ့သူတူဖြစ်တဲ့အကြောင်းဖော်ပြထားသလိုမျိုးကြီးတွေအပါအဝင်တိုင်းပြည်တော်စီးပွားရေးပြန်လည်ကောင်းမွန်လာအောင်ဆောင်ရွက်မယ်လို့ဆိုတဲ့ထရမ့်ရဲ့ပြောစကားနဲ့ပတ်သက်ပြီးတော့လည်းမစ္စတာကာဆန်နဲ့ထရမ့်တို့ဆွေးနွေးခဲ့ကြတဲ့အကြောင်းဖော်ပြထားပါတယ်ပြီးခဲ့တဲ့နှစ်ဇူလိုင်လက Republican Party အတွင်းသမ္မတလောင်းရှင်ပြိုင်မှုတွေမှာ Trump ထိတ်ဆုံးနေရရခဲ့ခြင်းကတည်းက Mr. Carson ဟာ Trump ပြင်းရင်ဒုတိယနေရာမှာရှိခဲ့ပြီးတော့ Trump ကိုဒီစိန်ခေါ်နိုင်ခဲ့တဲ့သူတွေထဲမှာတော့ထိတ်ဆုံးနေရကရှိခဲ့တာပါဒါပေမဲ့လည်းအဲ့ဒီအခြေအနေကရပ်ပိုင်းသာကြာခဲ့ပြီးတော့ဒီနှစ် match လထဲမှာပဲ Mr. Carson ပါတီတွင်းသမ္မတလောင်းပြိုင်ပွဲတွေကနေနှုတ်ထွက်ခဲ့တာပါအဲ့ဒီနောက်ပိုင်းကဆလာသူဟာ Trump ကိုအပြည့်အဝထောက်ခံမှုပေးခဲ့တာဖြစ်ပါတယ်ရှင်
ဩစတြေးလျနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာ Green Party ခေါင်းဆောင်ဟောင်းလက်ဝဲရေးနိုင်ငံရေးသမား Alexander Van der Bellen ကပြိုင်ဘက် Freedom Party က Norbert Hofer ကိုအနိုင်ရသွားပါတယ်ဒုတိယကမ္ဘာစစ်နောက်ပိုင်းဥရောပမှာပထမဆုံးလက်ရရင်နိုင်ငံခေါင်းဆောင်တစ်ယောက်ဖြစ်လာလိမ့်မယ်လို့ခန့်မှန်းခံထားတဲ့အသက်45နှစ်အရွယ် Hofer ဟာတနင်္ဂနွေနေ့ညနေပိုင်းမဲယုံနေပိတ်ချိန်မှာတော့အသက်82နှစ်အရွယ်အငြိမ်းစားစီးပွားရေးပါမောက္ခ Van der Bellen ကိုရှုံးနိမ်သွားခဲ့ပါတယ်Mr. Van der Bellen ကတော့သူ့အနေနဲ့ဩစတြေးလျနိုင်ငံအတွက်စီးပွားရေးဆိုင်ရာအခွင့်အလမ်းတွေကိုလမ်းဖွင့်ပေးထားမှာဖြစ်ပြီးသူဟာဥရောပသမဂ္ဂဖြစ်တည်မှုကိုလိုလားတဲ့သမ္မတတူဖြစ်လိမ့်မယ်လို့ဗီယက်နမ်မြို့မှာသတင်းတောက်တွေကိုပြောကြားသွားပါတယ်။ဩစတြေးလျနိုင်ငံမှာသမ္မတရဲ့အခမ်းအနားဟာသိပ်ပြီးတော့အရေးမပါလာပေမဲ့လို့ပြီးခဲ့တဲ့ဇွန်လတဲ့ဥရောပသမဂ္ဂကနေ UK နိုင်ငံခွဲထွက်ခဲ့တဲ့ဖြစ်ရက်နဲ့ပြီးခဲ့တဲ့လကအမေရိကန်သမ္မတရွေးကောက်ပွဲမှာ Donald Trump အနိုင်ရခဲ့တဲ့ဖြစ်ရက်ဒီနောက်ပိုင်းနိုင်ငံရေးမှာအစဉ်အလာဖြစ်နေတဲ့အယူဆတွေကိုစန့်ကျင်ဖောက်ထွက်မှုတွေနဲ့လူကြိုက်များမှုတွေဘလို့ရှိသလဲဆိုတာကိုစမ်းသပ်တဲ့မဲပေးမှုအဖြစ်နဲ့တကဘာလုံးကစောင့်ကြည့်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
အီတလီနိုင်ငံမှာဝင်ကြီးချုပ်မာတေအိုရန်စီအစိုးပြုထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ပြောင်းလဲရေးအစီအစဉ်ကိုတနင်္ဂနွေနေ့ကကျင်းပတဲ့နိုင်ငံလုံးဆိုင်ရာလူမှုဆန္ဒခံယူပွဲကနေဆန့်ကျင်ပေးခဲ့ကြပြီးတဲ့နောက်မှာတော့အီတလီမှာနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်လာနိုင်တဲ့အခြေအနေရှိနေပါတယ်။သူ့ရဲ့အကြီးအကျယ်ရှုံးနိမ့်မှုအတွက်ယာရုကနေနှုတ်ထွက်မယ်လို့အသက်41နှစ်အရွယ်ဝင်ကြီးချုပ်ရန်စီကမဲယုံတွေပိတ်ပြီးတော့နှစ်နာရီအတွင်းမှာပဲကြေညာခဲ့တာပါ။မလက်ဖြန်ကြာရင်အစိုးရဝင်ကြီးအဖွဲ့အစည်းအဝေးတရက်ခေါ်ယူပြီးတော့သူမတူအောင်ထူးထူးခြားခြားဆောင်ရွက်နိုင်ခဲ့ကြတဲ့သူ့ရဲ့လုပ်ဖော်ကိုင်ဖက်တွေကိုကျေးဇူးတင်စကားပြောမယ့်အကြောင်းနဲ့တကယ့်ကိုညီညွတ်ခိုင်မာပြီးတော့အားကောင်းတဲ့အစိုးရအဖွဲ့တစ်ခုဖြစ်ခဲ့တဲ့ဆိုတာကိုပြောဆိုပြီးတော့သူအနေနဲ့ဒီသမ္မတအိမ်တော်ကိုတွားပြီးတဲ့အခါသူ့ရဲ့နှုတ်ထွက်စာကိုတင်မယ့်အကြောင်းကိုလည်းဝင်ကြီးချုပ်ရန်စီကပြောပါရယ် No vote လှုပ်ရှားမှုကိုဥဆောင်ဥရွက်လုပ်ခဲ့တဲ့ဟာတာတယုတ်ဆောင်ဘေး Grill လို့ဦးဆောင်တဲ့ Five Star Movement လူလူလှူရှာမှုကတော့အတိုက်ခံတွေနဲ့အတူလက်တွဲပြီး Mr. Ramsey ရာထူးကနေနှုတ်ထွက်ပြီးတဲ့နောက်ပိုင်းရွေးကောက်ပွဲတွေအစောတလင်ကျင်းပပေးဖို့ကိုဒီကနေ့တောင်းဆိုခဲ့ကြပါတယ်တနင်္ဂနွေနေ့လူလူစနခံယူပွဲမှာမဲလာပေးခဲ့ကြတဲ့သူဦးရေဟာမဲပေးခွင့်ရှိသူဦးရေရဲ့68ရာခိုင်နှုန်းရှိပြီးတော့ဒါဟာမဲပေးသူဦးရေမြင့်မားတဲ့စနခံယူပွဲတစ်ရပ်ဖြစ်ခဲ့တာပါမဲလာပေးသူ60ရာခိုင်နှုန်းကျော်ကပြုပြင်ပြောင်းလဲရေးကိုကန့်ကွက်မဲပေးခဲ့ကြတာဖြစ်ပါရဲ့ရှင
်စီးရီးယားနိုင်ငံမြောက်ပိုင်းအလက်ပိုမြို့မှာ9ရက်ကြာအပြစ်ခတ်ရဲဆဲပြီးလူသားချင်းစာနာမှုအကူအညီတွေအကန့်အသတ်မရှိဖြန့်ဝေပေးနိုင်ရေးတောင်းဆိုတဲ့ဆုံးဖြတ်ချက်တစ်ရပ်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့တနင်္လာနေ့မှာမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်လွန်ခဲ့တဲ့6နှစ်နီးပါးပြည်တွင်းစစ်မစတင်ခင်အချိန်ထိအလက်ပိုမျိုးဟာစီးရီးယားနိုင်ငံရဲ့အကြီးဆုံးမျိုးပါဒါပေမဲ့လောလောဆယ်မှာတော့ရုရှားထောက်ကူပေးထားတဲ့စီးရီးယားဆိုရစစ်တပ်ကမျိုးရဲ့အရှိချမ်းကိုထိန်းချုပ်ထားတဲ့သဘုံအဖွဲ့တွေလက်ထဲကနေနယ်မြေတွေပြန်လည်သိမ်းယူဖို့အကြီးအကျယ်ထိုးစစ်ဆင်နေတဲ့နေရာဖြစ်ပါတယ်အီဂျစ်စ်ပိန်နဲ့နယူးဇီလန်နိုင်ငံတွေဥဆောင်ရေးဆွဲတဲ့ဒီဆုံးဖြတ်ချက်မူကြမ်းထဲမှာတော့တိုက်ခိုက်မှုတွေ9ရက်ကြာရဲ့ဆဲဖို့လုံခြုံရေးကောင်စီကတိုက်တွန်းထားပြီးတော့ဆိုရနဲ့သဘုံနှစ်ဖက်စလုံးကထိန်းချုပ်ထားတဲ့နေရာတွေမှာတိုက်ခိုက်ပျက်စီးမှုတွေအကြီးအကျယ်ဖြစ်စေတဲ့လေကြောင်းတိုက်ခိုက်တာလက်နက်ကြီးတွေနဲ့တိုက်ခိုက်တာအပါအဝင်ဘယ်လိုလက်နက်မျိုးနဲ့မှတိုက်ခိုက်တာတွေမလုပ်ဖို့တားမြစ်ထားပါတယ်။အရင်ကရယူခဲ့ဘူးတဲ့အပြစ်ခတ်ရစရေးသဘောတူညီချက်တွေမှာလိုပဲအခုတချိန်သဘောတူညီချက်မှာလည်း IS လိုစစ်သွေးကြွတွေနဲ့ပတ်သက်တဲ့တိုက်ခိုက်မှုတွေအကျုံးဝင်မှာမဟုတ်ပါဘူး။အရင်ကအပြစ်ရစဲမှုတွေကြောင့်အခုညီအကြီးအကျယ်လိုအပ်နေတဲ့အရသာပြည်သူတွေအတွက်အခုညီတချို့ပေးနိုင်ခဲ့တယ်ဆိုပေမဲ့လူပေါင်း၄သိန်းကျော်တည်ဆုံးခဲ့ရပြီးဖြစ်တဲ့ serious စစ်ပွဲအဆုံးသတ်နိုင်အောင်တော့ဘာမှထိထိရောက်ရောက်မလုပ်ဆောင်နိုင်သေးပါဘူးခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ကနေတနင်္လာနေ့ညနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်ရှင်အီရန်နျူကလ িয়ার သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြတဲ့နိုင်ငံအစိုးရတွေအနေနဲ့သူတို့ရဲ့ပြည်တွင်းရေးမှာအပြောင်းလဲတွေဘယ်လိုပဲရှိရှိဒီသဘောတူညီချက်ကိုတော့မပြောက်ပြက်အောင်ဆက်ပြီးတော့ထိန်းသိမ်းသွားကြဖို့တရုတ်နဲ့အီရန်နိုင်ငံသားရေးဝန်ကြီးတွေကတိုက်တွန်းလိုက်ပါတယ်။ဒါကတော့ဒီနေ့ဒီအမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စီရင်ပွဲတွေအတွင်းရွေးကောက်ခံသမ္မတဒေါ်နယ်ထရမ်ကဒီသဘောတူညီချက်ဟာသူထွေဘူးသမျှသဘောတူညီချက်တွေထဲမှာတော့အသုံးမချဆုံးသဘောတူညီချက်ပဲလို့ဆိုပြီးတော့သူ့အနေနဲ့ဒါကိုပြန်လဲဆွေးနွေးညှိနှိုင်းတာဖိအားတွန်းပြစ်ပေးတာတွေလုပ်မယ်လို့ပြောဆိုခဲ့တဲ့အပေါ်မှာမစ္စတာထရမ့်ကိုတိုက်ရိုက်ရည်ညွှန်းပြောဆိုမှုရပါတယ်။အမေရိကန်ကလွယ်ရင်ဒီသဘောတူညီချက်မှာပါတဲ့ဘယ်တခြားနိုင်ငံကမှဒါကိုဖျက်သိမ်းမယ်လို့ပြောတာမရှိသေးပါဘူး။ဒီသဘောတူညီချက်လက်မှတ်ရေးထိုးထားတဲ့နိုင်ငံတွေအနေနဲ့ဒါကိုအပြည့်အဝလိုက်နာရမယ့်တာဝန်ရှိတယ်လို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရီဖ်ကဒီကနေ့တရုတ်နိုင်ငံဘေကျင်းမြို့တော်မှာပြောသွားတာပါ။နိုင်ငံတစ်ခုရဲ့ကနေဒီသဘောတူညီချက်ကိုချိုးဖောက်တာမျိုးအီရန်အနေနဲ့လက်ခံမှာမဟုတ်တဲ့အကြောင်းနဲ့အဲ့ဒီအတွက်အီရန်ဘက်ကအရေးယူဆောင်ရွက်ခွင့်ရှိတယ်လို့လည်းမစ္စတာဇာရီဖ်ကပြောပါရယ်။အလားတူပဲတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကလည်းအီရန်နျူကလ িয়ার သဘောတူညီချက်ကိုအပြည့်အဝလိုက်နာအကောင့်ထဲပေါ်ရေးဟာဒီသဘောတူညီချက်မှာပါဝင်တဲ့နိုင်ငံအားလုံးရဲ့တာဝန်နဲ့ဝတ္တရားဖြစ်တယ်လို့ဆိုပြီးတော့ဒါကိုအပြည့်အဝလိုက်နာဖို့တိုက်တွန်းပြောဆိုထားပါရယ်ရှင်
။အမေရိကန်ပြည်ထောင်စုမြောက်ဒကိုတာပြည်နယ်မှာအငင်းပွားမှုတွေဖြစ်နေတဲ့ဒေါ်လာ 3.8 ဘီလီယံအကုန်ကျခံတိဆောက်မဲ့ဒကိုတာရေနံပိုက်လိုင်းအစီအစဉ်ကိုအမေရိကန်စစ်အင်ဂျင်နီယာတပ်ကဆက်မလုပ်ဖို့တားမြစ်လိုက်ပါတယ်။ဒီပိုက်လိုင်းစီမံကိန်းကြောင့်ထားနေတိုင်းရင်းသားတွေရဲ့ရှားပါးနေရာတွေပျောက်ကွယ်ပြီးတောက်သုံးရည်အရင်းမြစ်တွေတိမ်ခေါ်သွားနိုင်တယ်လို့ဆိုပြီး Standing Rock စုဒေသခံဌာနတိုင်းရင်းသားတွေကလရီနဲ့ချီကန့်ကွက်ဆန္ဒပြနေကြတာပါ။အခုအမေရိကန်စစ်အင်ဂျင်နီယာတပ်ကဒီစီမံကိန်းကြောင့်ဖြစ်လာမဲ့သဘောပတ်ဝန်းကျင်ဆိုင်ရာတက်ရောက်မှုတွေရှိတယ်ဆိုတာကိုလက်ခံပြီးအခြားထိခိုက်မှုမရှိနိုင်မဲ့ဘလို့လမ်းကြောင်းကနေပြောင်းလဲလှုပ်ဆောင်နိုင်မလဲဆိုတာကိုစမ်းစစ်လေ့လာမဲ့အကြောင်းတနင်္ဂနွေနေ့ကကြေညာချက်ထုတ်ပြန်လိုက်တာကြောင့်စူးထာနေတိုင်းရင်းသားတွေနဲ့သူတို့ကိုထောက်ခံသူတွေထောင်ထဲချီပြီးတော့အကြီးအကျယ်အောင်ပွဲခံခဲ့ကြပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲအခုကြေညာချက်ကဒေသခံတွေနဲ့ရေအရင်းမြစ်ကာကွယ်သူတွေအတွက်တော့အပြီးတိုင်အောင်ပွဲမဟုတ်သေးပါဘူးဒီလိုအလားတူစီမံကိန်းမျိုးအချိန်မီပြန်ဖြစ်လာနိုင်တယ်လို့ဆိုပြီးအများစုကသတိနဲ့စောင့်ကြည့်နေကြပြီးတော့တနင်္ဂနွေနေ့ကကြေညာချက်အတွက်အောင်ပွဲခံတာတွေရှိတဲ့တစ်ချိန်တည်းမှာပဲအိန္ဒိယကိုမပြန်ဘဲဆက်ပြီးဆန္ဒပြမယ်လို့ပြောနေကြသူတွေလည်းရှိနေပါတယ်စစ်အင်ဂျင်နီယာတွေရဲ့ကြေညာချက်နဲ့ပတ်သက်လို့ပိုက်လိုင်းတည်ဆောက်နေတဲ့ကုမ္ပဏီဘက်ကတော့တစုံတရာမှတ်ချက်ပေးပြောဆိုတာမရှိသေးပါဘူးခင်ဗျာ
အစ္စရေးနိုင်ငံနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီ 3B ပြောကြားခဲ့တဲ့မှတ်ချက်စကားတစ်ခုဟာပြင်းထန်လွန်ပြီးတော့တာဏမန်နီးလဲမကျတဲ့ဝေဖန်မှုဖြစ်တယ်လို့ဆိုပြီးအစ္စရေးသတင်းမီဒီယာတွေမှာဖော်ပြကြပါဗျာ ပါလက်စတိုင်းတွေနဲ့ပတ်သက်တဲ့အစ္စရေးဆိုရရဲ့အမူအရတွေကြောင့်အစ္စရေးဟာအန္တရာယ်ရှိတဲ့နိုင်ငံတစ်ခုစီကိုဦးတည်နေတယ်လို့ဆိုပြီးမစ္စတာကယ်ရီကပြောခဲ့တာပါ။တနင်္ဂနွေနေ့ကဝါရှင်တန်မြို့တော်ဘရူကင်းစုတေသနဌာနရဲ့နှစ်ပတ်လည်စပန်းဆွေဒီဖိုရမ်ဆွေးနွေးပွဲအတွင်းမှာအစ္စရေးထောက်ခံသူအများပြားပါဝင်တဲ့ပရိသတ်ရှိမှာပဲမိဂုံးတွေကိုပြန်ဖြေတဲ့အချိန်မစ္စတာကယ်ရီကအဲ့ဒါလို့ပြောခဲ့တာပါ။ဒါဟာအပြင်းထန်ထိုးနှက်မှုပဲလို့ Times of Israel သတင်းစာကအွန်လိုင်းသတင်းကောင်းစင်မှာလည်းဖော်ပြခဲ့ပါတယ်။ Mr. Kerry ကအမေရိကန်နိုင်ငံသားရေးဝန်ကြီးတယောက်အနေနဲ့သူဟာ Israel ဝန်ကြီးချုပ်ဘန်ဂျမင်နာတာယာဟူနဲ့အချိန်ပေါင်း385ချိန်ကျော်တွေ့ဆုံခဲ့တယ်လို့ Israel ကိုတွားခဲ့တဲ့အချိန်ပေါင်းကလည်း40ရှိတယ်လို့ပြောပါတယ်။ Israel ပညာရေးဝန်ကြီး Naftali Bennett ကပါလက်စတိုင်းနဲ့အစ္စရေးနှစ်နိုင်ငံအတူရှင်တွဲနေထိုင်ရေးဆုံးဖြတ်ချက်ပြတ်သွားတဲ့အပေါ်မှာအာရဝန်တာမှတ်ချက်ပေးပြောခဲ့တာနဲ့ပတ်သက်ပြီးတော့လဲမစ္စတာကယ်ရီကတိတ်ကိုစိတ်အနှောက်အယှက်ဖြစ်စရာကောင်းတယ်လို့ပြောခဲ့တာပါ။နှစ်နိုင်ငံဆက်ဆံရေးအခြေအနေမကောင်းတဲ့အချိန်အောင်အမေရိကန်အစိုးရကအစ္စရေးကိုဒီလာမယ့်7နှစ်ကြာကာလအတွင်းဒီစစ်ရေးအကူအညီဒေါ်လာ38ဘီလီယံပေးမယ့်အစီအစဉ်တစ်ရပ်ကိုတော့သိပ်မကြခင်ကပဲအပြည့်အစုံစီစဉ်ခဲ့ကြပါသေးတယ်ရှင်။
ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကဒုသမ္မတလန်နီရိုဘရီဒိုကိုအစိုးရအဖွဲ့စည်းဝေးတွေမတက်ရဘူးလို့တားမြစ်လိုက်ပြီးတဲ့နောက်မှာတော့သူမဟာတာဝန်ယူထားတဲ့ဝန်ကြီးယာဒူးတာဝန်ကနေနှုတ်ထွက်သွားပါတယ်မြို့ပြနယ်အိုးအိမ်ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းဝန်ကြီးဌာနဝန်ကြီးတာဝန်ကိုလည်းယူထားတဲ့ရိုဘရီဒိုဟာဒုသမ္မတအဖြစ်နဲ့ဆက်ပြီးတော့ရှိနေဦးမှာဖြစ်ပါတယ်သမ္မတကိုရေးသားပေးပို့ထားပြီးတော့သူ့ရဲ့ Twitter စာမျက်နှာမှာတင်ထားတဲ့နှုတ်ထွက်စာထဲမှာတော့အစိုးရအဖွဲ့ဝန်ကြီးနေရာမှာဆက်ပြီးတော့ရှိနေဖို့မဖြစ်နိုင်တော့ဘူးဆိုပြီးတော့ပြောထားပါတယ်သမ္မတဒူတာဒေးကရိုဘရီဒိုကိုတယ်လာနေကစပြီးတော့အစိုးရအဖွဲ့အစည်းအဝေးတွေအကုန်လုံးမတက်ရောက်ပဲရှောင်းနေစေခြင်းတယ်လို့ပြောထားတဲ့အကြောင်းကိုအစိုးရအဖွဲ့အတွင်းဝင် Leon CEO Ivas Go ကသူမကိုစနေနေ့ကတယ်လီဖုန်းကနေစာလမ်းပို့ခဲ့ပါတယ်။သမရကသူ့ရဲ့အလုပ်ကိုလုပ်ဖို့မဖြစ်နိုင်အောင်လုံးဝကိုလှုပ်ထားတယ်လို့ Roberto ကသူမရဲ့စာထဲမှာပြောထားပါတယ်။ဖိလစ်ပိုင်နိုင်ငံမှာသမရနဲ့ဒုသမရတွေကိုတီးကြစီရွေးချယ်တင်မြှောက်ကြတာဖြစ်ပြီးတော့သမရဒူတာတေးနဲ့ Roberto လိုမျိုးပြိုင်ဘက်ပါတီနှစ်ခုကနေရွေးချယ်တင်မြှောက်တာတွေလည်းတစ်ခါတရံမှာရှိတတ်ပါတယ်။ဒါပြင်သူမရဲ့သမရနေရာကိုလည်းဖယ်ပေးရနိုင်တယ်ဆိုပြီးတော့တတိပေးတာတွေခံထားရပြီးတော့သူမအနေနဲ့တော့ဒီနေရာကနေတော့ဖယ်ရှားခံသွားမှာမဟုတ်ကြောင်းပြည်သူစံတာနဲ့သွေးဖီဆန့်ကျင်ပြီးလောက်တာကိုသူ့အနေနဲ့ခွင့်ပြုသွားမှာမဟုတ်ဘူးလို့လည်းသူမရဲ့ Twitter စာမျက်နှာကနေပြောထားပါတယ်ခင်ဗျာ Direct from Washington The
Voice of America တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြောင်းပါရှင်။အခုတော့ထိတ်တန့်ရောက်မြန်မာသတင်းတွေကိုအရင်ဦးဆုံးဦးစားပေးတင်ပြပေးပါမယ်။ကုလသမဂ္ဂအတွေ့အမှုချုပ်ဟောင်းမစ္စတာကိုဖီယာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဟာဒီကနေ့နေပြည်တော်မှာသမရဦးထင်ကျော်အပါအဝင်ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ပါတယ်။အကြံပေးကော်မရှင်အဖွဲ့အနေနဲ့၃ရက်တာတွားရောက်လည်လာခဲ့တဲ့ရခိုင်ပြည်နယ်ခီးစဉ်တွင်မှတွေ့ရှိချက်တွေကိုအကြံပြုဆွေးနွေးခဲ့တယ်လို့မနက်ဖြန်မှလည်းဒေါအောင်ဆန်းစုကြည်နဲ့ရောတက်မတော်ကာကွယ်ဦးစည်းချုပ်နဲ့ပါတွေ့ဆုံမှုရှိပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။ပြပကဖြစ်ပွားရာဘူးတီတောင်နဲ့မောင်တော်မျိုးတို့အပါအဝင်ရခိုင်ပြည်နယ်တွင်သုံးရက်တာလည်လာခဲ့ပြီးတဲ့နောက်ရခိုင်ကြံပေးကော်မရှင်ဖွဲ့ဟာဒီကနေ့တနင်္လာနေ့မှာအစိုးရအဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့ပါတယ်။နိုင်ငံတော်သမ္မတဦးထင်ကျော်အပါအဝင်ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးဗဟိုကော်မတီနဲ့ရောလွှတ်တော်အမတ်တချို့နဲ့ပါတွေ့ဆုံခဲ့တာပါ။ဒီကနေ့ကော်မရှင်အဖွဲ့ရဲ့ခီးစဉ်နဲ့ပတ်သက်လို့အဖွဲ့ဝင်တဦးဖြစ်တဲ့ဦးအေးလွန်ကအခုလိုပြောပါတယ်။
မလက်ကကျွန်တော်တို့ဟိုပါလေရခိုင်ပြည်နယ်ကလွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ပါတယ်ပြီးတော့တနအီကွဲကျတော့သမရာကြီးနဲ့တွေ့ပါတယ်သမရာကြီးနဲ့ကတော့ courtesy call ပေါ့နော်အဲ့ဒါဟိုသူကတွေ့ပါတယ်နောက်ပြီးကျွန်တော်တို့ရေဘူးရကိစ္စလေးတွေပြောတယ်သူဘက်ကအားပေးစကားပြောတယ်ကျေးဇူးတင်တယ်ဆိုပြီးပြောပါတယ်သမရာကြီးနဲ့တွေ့ပြီးတော့ကျွန်တော်တို့ဒီဟိုပါပေါ့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးဗဟိုကော်မတီမှာဆက်ကော်မတီမှာပါတဲ့ဟိုပြည်တော်စုဝင်ကြီးအချို့နဲ့တွေ့တာပေါ့နော်
မနက်ဖြန်အင်ကာနေ့မှာတော့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့ရောတက်မရော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ပါနေပြည်တော်မှာတွေ့ဆုံမှုရှိပါတယ်ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံတဲ့အခါမှာတော့သူတို့တွားရောက်ခဲ့တဲ့ရခိုင်ပြည်ခီးစဉ်အတွင်းတွေ့ရှိချက်တွေကိုအကြံပြုတင်ပြသွားဖို့ရှိတယ်လို့ဦးအေးလွန်ကပြောပါတယ
်အဲကျွန်တော်တို့ကတော့ဒီဟာပဲပေါ့ကျွန်တော်တို့လုပ်နေတဲ့ကိစ္စရက်ကလေးတွေဘယ်လောက်ထိခရီးရောက်ပြီးပါပြီအဲ့ဒါလေးတွေပေါ့ကျွန်တော်တို့လုပ်တဲ့အလုပ်ဆိုတော့လည်းအကြံပေးဖို့အချက်လက်စုဆောင်ရေးကိစ္စတွေပြောမှာပေါ့နော
်တော
့အဓိကကျွန်တော်တို့ကလူအခွင့်အရေးအစီရင်ခံစာတင်မှာလည်းမဟုတ်ပါဘူးစုံစမ်းစီရေးလည်းမဟုတ်ပါဘူးဖြစ်ပျက်နေတဲ့အခြေအနေအပါအဝင်ကျွန်တော်တို့ရခိုင်ပြည်နယ်ကြီးဖွံ့ဖြိုးတိုးတက်ရေးနှစ်ဖက်လူအဖွဲ့အစည်းငြိမ်းချမ်းတာယာတော့အရင်တုန်းကလူငြိမ်းချမ်းစွာရှင်တွဲပြီးနေထိုင်ရေးเนาะအဲ့ဒီကိစ္စအတွက်ကိုကျွန်တော်တို့အကြံပေးဖို့အတွက် ဘာတွေအကြံပေးရမလဲဆိုတဲ့အချက်လက်တွေကိုကျွန်တော်တို့စုဆောင်လာဖြစ်ပါတယ်ခင်ဗျာ
။ဒါ့အပြင်ကြံပေးကော်မရှင်အနေနဲ့ရခိုင်ပြည်တွင်းကိစ္စရပ်တွေကိုပုံမှန်သိရှိစေဖို့အတွက်အမျိုးသားလွှတ်တော်နဲ့ပြည်သူ့လွှတ်တော်ဂရုကရခိုင်လွှတ်တော်ကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။မစ္စတာကိုဖီယာနဲ့တွေ့ဆုံခဲ့တဲ့အမျိုးသားလွှတ်တော်အမတ်မတ်ထူမီကတော့အခုနောက်ဆုံးဖြစ်ပွားခဲ့တဲ့ပြည်ပခအခြေအနေတွေနဲ့ပတ်သက်လို့ဆွေးနွေးပြခဲ့တယ်လို့ပြောပါတယ်
။ဒီက main interview ဆွေးနွေးရတာအောင်ဆုံးဖြစ်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ report တက်ထုတ်ပြီ။ဒါကြောင့်လဲဆိုတော့ဒီကိစ္စကြီးသူတို့လုပ်နေတဲ့ကိစ္စရဲ့ beyond မှာရှိနေတယ်။နိုင်ငံတကာကြံဖက်တည်နေလဲဆက်ဆက်နိုင်တယ်လို့ကျွန်တော်တို့ယူဆတယ်။ဒီလူလူထုကလည်းဒီတိုင်းပဲယုံကြည်နေကြတယ်။အော်ဘာကြောင့်နေပြီးတော့ဒီကိစ္စလည်းဖြစ်တယ်။အဲအခြေခံအကြောင်းရင်းကိုသူတိဖို့လိုအပ်တယ်။ဒီလိုမှလှုပ်ဆောင်ပါ။ဒီကိစ္စနဲ့ပတ်သက်လို့ဒီလိုနေပြီးတော့အော်ခိုင်ဒီအတန်တွေကိုနားထောင်ရပါမယ်ပေါ့။
ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းမစ္စတာအာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ဖွဲ့ဟာစစ်တွေမောင်တော်ဘူးသီးတောင်အပါအဝင်မြောက်ဦးနဲ့မြေပုံမြို့တို့ကိုတောက်ရောက်ခဲ့ပြီးတော့ပြည်နယ်အစိုးရနဲ့ရောနှစ်ဖက်အတိုင်းဝိုင်းကြားလူမှုအဖွဲ့အစည်းတွေပါတွေ့ဆုံခဲ့တာပါငြိမ်းချမ်းရေးနိုဘယ်ဆုရှင်လည်းဖြစ်တဲ့မစ္စတာအာနန်ဟာအကြံပေးကော်မရှင်ဥက္ကဋ္ဌဖြစ်တာဝန်ထမ်းဆောင်ပြီးနောက်ပိုင်းရခိုင်ပြည်နယ်ကိုတောက်ရောက်ခဲ့တာဒါဟာဒုတိယအကြိမ်ဖြစ်ပြီးရှစ်နှစ်ဆန်းပိုင်းမှာရခိုင်ပြည်အရေးနဲ့ပတ်သက်လို့ကြားပြတ်အစီရင်ခံစာတည်းတင်သွင်းသွားဖို့ရှိပါတယ်ရခိုင်အကြံပေးကော်မရှင်အနေနဲ့ဒီတစ်ခေါက်သူတို့တွားရောက်ခဲ့တဲ့ခီးစင်နဲ့ပတ်သက်လို့မင်းက်ဖြန်အင်ကာနဲ့ညနေပိုင်းမှာရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတည်းရပြုလုပ်တော့ဖို့ရှိပါတယ်ခင်ဗျာ
ကိုထက်အောင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲရခိုင်ကမွတ်စလင်တွေအရေးမလေးဝင်ကြီးချုပ်ဆန္ဒထုတ်ဖော်ခဲ့တဲ့အပေါ်မြန်မာပြည်ကမွတ်စလင်တွေရဲ့သဘောထားဘယ်လိုလဲဆိုတာလည်းကြည့်ရအောင်ပါမလေးရှားဝန်ကြီးချုပ်ကရခိုင်ပြည်နယ်ကမွတ်စလင်တွေအရေးနဲ့ပတ်သက်ပြီးတော့လူမှုစီးပွားပွဲလှုပ်ပြင်းပြင်းထန်ထန်ဝေဖန်ခဲ့တဲ့အပေါ်မြန်မာမွတ်စလင်လူငယ်အတိုင်းဝိုင်းကကန့်ကွက်ပါတယ်မလေးရှားဝန်ကြီးချုပ်ဟာမြန်မာပြည်ရင်းရေးကိုဝင်ရောက်ဆွတ်ဖက်ပြီးတော့မလေးရှားအာဏာရပါတီနိုင်ငံရေးအကျိုးစီးပွားအတွက်ရည်ရွယ်လှုပ်ဆောင်တယ်လို့လည်းမြန်မာမွတ်စလင်လူငယ်တွေကပြောဆိုလိုက်ပါတယ်မတ်သိန်ကြီးထိုင်စူးစီးတင်ပြပေးထားပါတယ်ရှင
်ရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်မြန်မာအာဏာပိုင်တွေကလုံခြုံရေးဆောင်ရွက်ချက်တွေအပေါ်နိုင်ငံတကာရဲ့ဝေဖန်မှုတွေစိုးရိမ်မှုတွေကြားမနေ့တနင်္ဂနွေနေ့မှာတော့မလေးရှားဝန်ကြီးချုပ်ကမြို့တော်ကွာလာလမ်ပူမှာလူမှုစုဝေးပွဲတစ်ခုလုပ်ပြီးဒီအပေါ်ပြင်းပြင်းထန်ထန်ကန့်ကွက်ပါတယ်။မလေးရှားဝန်ကြီးချုပ်ရဲ့ဆောင်ရွက်ချက်ကမြန်မာအရေးထက်သူ့ရဲ့အာဏာရပါတီနိုင်ငံရေးအကျိုးစီးပွားအတွက်ရည်ရွယ်တယ်လို့မြန်မာမွတ်စလင်လူငယ်တွေကသဘောထားထုတ်ပြန်လိုက်ပါတယ်။မြန်မာမွတ်စလင်မဟာမိတ်အရက်ဖက်အဖွဲ့အစည်းရဲ့ပြောခွင့်ရမမြန်နိုးဦးကအခုလိုပြောပါတယ်။
အဓိကကတော့ကျမတို့ကတော့ဒီစေဘဝင်တင်ကကျမတို့အမြင်ပေါ့ဒါဘာသာရေးဆိုပြီးတို့နိုင်ငံရေးအတွက်အမျက်ထုတ်တယ်ကျမတို့ကအဲ့လိုပဲမှတ်ယူတယ်အဲ့အတွက်ကျမတို့ဟိုဘာသာရေးဆိုရင်ကောင်းရင်အောက်မှာလာပြီးတော့အဲ့လိုမျိုးဆက်ဖက်တာကျမတို့မကြိုက်ဟိုဘာသာရေးဟိုဘာသာရေးဆိုရင်ကောင်းစင်ပေါ့နော်ကျမတို့ကမွတ်စလင်ဖြစ်တဲ့အတိုင်းမှာကျမပြီးမြန်မာနိုင်ငံသူဖြစ်တယ်ကျမမြန်မာရင်ချင်းမျိုးစည်းခင်လာတယ်အဲ့တော့ဒီလိုမျိုးခြုံငုံပြီးတော့လာတာကိုကျမတို့လက်မခံနိုင်ပါဘူး
ရခိုင်ဒေသရင်းအခြေအနေတွေဟာအငင်းပွားပွဲလူမျိုးရေးပြဿနာလို့သဘောထားတဲ့အကြောင်းလဲမြန်မာမွတ်စလင်မဟာမိတ်အရက်ဖက်အဖွဲ့အစည်းရဲ့ကြီးညာချက်ကဖော်ပြပါတယ်
။ကျမတို့ထုတ်ပြန်တာကကျမတို့မြန်မာမွတ်စလင်တွေရဲ့ရည်ရွယ်ချက်ကိုထုတ်ပြန်တာပေါ့နော်။အဓိကတော့ဒီပြည်ရင်းကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတကာဆန္ဒနဲ့ဟိုဆန္ဒနဲ့ပြည်ရင်းကပေါင်းတာနဲ့ပုံမထီအောင်လဲပြီးတော့သဖာတနိုင်ငံတွေကဝင်ရောက်ဆက်ဆက်လာတာကိုကျမတို့ကလက်မခံနိုင်ပါဘူး။အဲ့ဒါကျမတို့ဒီစိတ်မအောင်ထုတ်ပြန်တာပါဆို။အဓိကတော့ကျမတို့ဒီအခုကျန်နေကျမတို့အဓိကရည်ရွယ်ချက်ကသာစီရင်းရေးပေါ့နော်ကိုယ့်ပြည်ရင်းရေးကိုကိုယ့်အကူဟိုတုံ့ထဲရမယ့်ကိစ္စမှာတခြားတမိုင်နယ်နေပြည်ရင်းရဲ့အထောက်အကူတော့လာထိကပ်ပြီးတော့ဘာသာရေးဆိုင်ကောင်းတဲ့နားရည်ဟောင်းကျမတို့လုံးဝလက်မခံနိုင်တဲ့ဒီအောင်ထုတ်ပြန်တာပ
ါရခိုင်ပြည်နယ်အရေးကိစ္စဟာအလွန်အကဲဆက်ပြီးတော့သတိထားကင်တွယ်နေရတဲ့အချိန်မှာမလေးရှားဝန်ကြီးချုပ်အနေနဲ့အကြောင်းပြချက်လုံလုံလောက်လောက်မရှိဘဲလူမှုစီဝေးပွဲခေါ်ယူရဟာဆိုရင်အခြေအနေတွေပိုပြီးစိုးဝသွားစေနိုင်တယ်လို့လဲမွတ်စလင်အရက်ဖက်အဖွဲ့အစည်းတွေကရှုမြင်တဲ့အကြောင်းကြေညာချက်မှာဖော်ပြပါတယ်။ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်နဲ့ပတ်သက်ပြီးလဲပြောခွင့်ရမမျက်နှာဦးကအခုလိုပြောပါတယ်
။ဒါကျမတို့ကအခုလက်ရှိဒီဒီမှာနိုင်ငံမှာရှိတဲ့မွတ်စလင်လူငယ်တွေပေါ့နော်ဆေးဘက်ဆိုဆိုင်တီမှာဝင်ပြီးတော့လုပ်နေတဲ့အဖွဲ့အစည်းတွေအကုန်လုံးကအဖွဲ့ကောင်းလို့ရတဲ့ဘောတူတွေကိုထုတ်ပြန်တာပါရှင်။တခြားဟိုလိုအစ္စလာမ်အဖွဲ့အစည်းတို့တခြားဟာအစိုးရတွေပါနမဆိုင်ပါအောင်ရှင်။အော်အဓိကတော့မွတ်စလင်လူငယ်အများစုပါတဲ့ဒီအခွဲပြီး10ခုဝင်ကျင်ရှိရပါတော့ညီမတို့ကတိတ်မထုတ်ပြန်တာကတော့ညီမတို့အခုလက်ရှိမှာပေါ့နော်ဒါ10ခုဝင်ကျင်ရှိရဲကျွန်မတို့ကအားလုံးသဘောတူညီတဲ့အချက်တွေပဲဒီစတိတ်မထုတ်ပြန်တာပါအားလုံးကလည်းဒီအချက်တွေကတော့သဘောတူညီရဲ့အားလုံးလက်ခံတဲ့အတွက်ဒီဟာကိုထုတ်ပြန်လိုက်ကြပါရှင
်မလေးရှားဝန်ကြီးချုပ်ဦးဆောင်တဲ့ရခိုင်ရေးစန့်ကျင်ကန့်ကွက်တဲ့လူမှုစီဝေးပွဲကြီးနောက်ပိုင်းမြန်မာပြည်တွင်းကမွတ်စလင်အဖွဲ့အစည်းတွေရဲ့တုံ့ပြန်ချက်အဖြစ်အခုအရက်ဖက်အဖွဲ့အစည်းတွေရဲ့ပူးပေါင်းထုတ်ပြန်ချက်ပထမဆုံးအချိန်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။မလေးရှားဝန်ကြီးချုပ်ဦးဆောင်ခဲ့တဲ့ လူလူစီဝေးပွဲဟာဆိုရင်ဒေတာရင်းအစွန်းရောက်အကြမ်းဖက်မှုတွေကိုအားပေးလှုံ့ဆော်သလိုဖြစ်စေတယ်လို့လဲမြန်မာသမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစောထေကချက်ချင်းတုံ့ပြန်ပါတယ်ပြီးခဲ့တဲ့အောက်တိုဘာလအတွင်းကရခိုင်ပြည်နယ်မောင်တော်ဒေတာတွင်အစိုးရနေကြားဆောင်တပ်စခန်း3ခုအကြမ်းဖက်တိုက်ခိုက်ခံရပြီးနောက်ပိုင်းဆုံးရှုံးသွားတဲ့လက်နက်တွေနဲ့အကြမ်းဖက်သမားတွေကိုမြန်မာအစိုးရလုံခြုံရေးတပ်ဖွဲ့တွေကရှာဖွေရှင်းလင်းနေစေဖြစ်ပါတယ်ရှင်
မတ်တင်ဂီထိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ရှမ်းမြောက်ပိုင်းဘက်ကစစ်ရေးအခြေအနေကိုလည်းကြည့်ရအောင်ပါ။ဒီတိုင်းရင်းသားဒေသတွေအသီးသီးမှာမြမတက်မတော်ဘက်ကထိုးစစ်တွေပို့ပြီးတော့မှပြင်းပြင်းထန်ထန်လှုပ်လာတဲ့အတွက်တနိုင်ငံလုံးအပြစ်ခတ်ရဲစဲရေးကြီးညာနိုင်မှုအတွက်မြမအစိုးရကိုမြောက်ပိုင်းမဟာမိတ်အဖွဲ့၄ဘွဲ့ကတောင်းဆိုလိုက်ပါတယ်။အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မြမပြည်မြောက်ပိုင်းမှာဖြစ်ပွားနေတဲ့မြမတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်၄ဘွဲ့တို့ရဲ့စစ်ရေးအခြေအနေကလီရင်နေသုံးပြီးဘုံကျဲတိုက်ခိုက်မှုတွေနဲ့အတူနှစ်ဖက်ပို့ပြီးတော့တင်းမာမှုတွေရှိလာတဲ့အတွက်ဒီတိုင်းစစ်ရေးနည်းနဲ့ဖြည့်ရှင်းပါကပြဿနာပြီးဆုံးမှာမဟုတ်ဘူးလို့ဆိုပါတယ်ဒီအတွက်တနင်္ဂနွေလို့အဖြစ်ခတ်ရစေးကြီးညာဖို့အတွက်တောင်းဆိုခဲ့တာဖြစ်တယ်လို့လည်းမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ထဲမှာပါတဲ့တအောင်းပလောင်တပ်ဖွဲ့ကဗိုလ်မှူးတာအကျော်ကဆိုပါတယ
်ဒီမှာတမတော်လဲတော့ရှော့သူစီတက်လာတယ်တက်လာတဲ့အတွက်ဒီစီးနေမဖြည့်ရှင်းမယ်ဆိုရင်ဒီကိစ္စတော့အပယ်လုံးမပြင်းတဲ့ကိစ္စမဟုတ်ဘူးအဲကြောင့်မို့ကျွန်တော်ဒီထုတ်ချက်ကိုပြန်ပြီးထုတ်ပြလာဖြစ်တယ
်မြမအစိုးရအနေနဲ့တနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရစေးကြီးညာပေးဖို့မြမတက်မတော်ရဲ့ထိုးစစ်များရပ်တန့်ပြီးတိုင်းရင်းသားနယ်မြေဒေသများကနေဆုတ်ခွာပေးဖို့လက်နက်ကိုင်ပဋိပက္ခတွေကိုချုပ်ငိမ့်စေရန်အတွက်လက်ရှိတွဲဆောင်ဆွေးနွေးအဖြေရှာတဲ့နည်းလမ်းကိုအမြန်ဆုံးစတင်ဖို့လက်ရှိတိုက်ပွဲဖြစ်နေတဲ့နေရာတွေဟာတရုတ်မြန်မာနယ်စပ်မှာအများဆုံးဖြစ်ပွားနေတာကြောင့်တိုက်ပွဲတွေချုပ်ငိမ့်ရေးနဲ့နယ်စပ်ဒေသတည်ငြိမ်အေးချမ်းရေးအတွက်တရုတ်ပြည်သူသမ္မတနိုင်ငံအနေနဲ့အမြန်ဆုံးကြားဝင်ဆေးဆက်ညှိနှိုင်းဆောင်ရွက်ပေးဖို့တွေပါဝင်စစ်မှန်မျှတတဲ့နိုင်ငံရေးတွဲဆောင်ဆွေးနွေးမှုအတွက်မြန်မာပြည်မြောက်ပိုင်းမဟာမိတ်အဖွဲ့အနေနဲ့စစ်ရက်ဆဲဖို့အတွက်အစဉ်အသစ်ဖြစ်ကြောင်းကိုလည်းထုတ်ပြန်ကြေညာခဲ့ပါတယ်။ပြီးခဲ့တဲ့ရက်ကတော့မွန်ဂိုခြေဆိုင်တက်မတော်ရဲ့ဗျူဟာကုန်းကိုမြောက်ပိုင်းမဟာမိတ်အဖွဲ့တွေကဝင်ရောက်သိမ်းယူခဲ့ပြီးတက်မတော်ကဖမ်းဆီးထားတဲ့တရားခံ80ကျော်ကိုလည်းပြန်လည်လွတ်မြောက်ရေးလှုပ်ဆောင်ပေးနိုင်ခဲ့တယ်လို့ဆိုပါတယ်။ဒီအပိုင်းအတွင်းမှာပဲလီရင်နေနဲ့ဘုံကျဲတိုက်ခိုက်မှုတွေကြောင့်ဒေသခံတွေဒဏ်ရာရသေဆုံးမှုတွေရှိရလို့လည်းပြောပါတယ်
။အာအဲ့မှာဒီလီရင်ရုပ်အင်တာနက်မှန်တော့မိသားစုကလုံးဒဏ်ရာရတယ်။အာတူဦးတည်ဆုံးတော့တယ်လို့ပြရတယ်
။တမ်ရော့ဘက်ကတော့သတင်းထုတ်ပြန်ရမှာတိုက်ပွဲနယ်မြေတွေကိုတည်ယူပို့ဆောင်ရေးရဟယင်နေနဲ့စစ်ကူတမ်ရော့စစ်ကြောင်းတွေကိုပို့ဆောင်ပေးခဲ့ရကြောင်းစစ်ကူတမ်ရော့စစ်ကြောင်းတွေအနေနဲ့ဒီဇင်ဘာလ၄ရက်နေ့မှာမွန်ဂိုမြို့ကိုရောက်ရှိပြီးတော့ထိန်းချုပ်နိုင်ခဲ့ပြီလို့ဖော်ပြထားပါတယ်။ရန်ပီမြောက်ပိုင်းမှာဖြစ်ပွားနေတဲ့တက်မတော်နဲ့တိုင်းရင်းသားတပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်အမျိုးသားပြန်လည်တင့်မြင့်ရေးနဲ့ငြိမ်းချမ်းရေးဘုတ်ဌာနဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းဦးဆောင်နဲ့အစိုးရကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်အဖွဲ့တွေဟာပြီးခဲ့တဲ့ဒီဇင်ဘာလ၂ရက်နေ့ကတရုတ်နိုင်ငံကုမင်းမြို့မှာတွေ့ဆုံဖို့စီစဉ်ထားပေမဲ့တဖွဲ့ချင်းပဲတွေ့မယ်ဆိုတဲ့အခြေအနေတွေကြောင့်ဆွေးနွေးပွဲပြက်ခဲ့ရတယ်လို့ဆိုပါတယ
်။ဒီတိုက်ပွဲဖြစ်နေတာကျွန်တော်လေးဖွဲ့အစားတော့တဖွဲ့ချင်းစီတွေ့လို့ပြောတယ်။ကျွန်တော်မဖြစ်နိုင်ဘူးလို့ပြောတော့ဘရတ်နုတ်တုံးဖွဲ့ MND ရဲ့ TNV တုံးဖွဲ့တင်လို့ပြောရတယ်ဒီ CIA ကိုတော့သူကမပါဘူးလို့ပြောတယ်။အဲကျွန်တော်ကတော့ဒီတုံးဖွဲ့နဲ့တော့မပြီးဘူး။ဟာဒီတပွဲ CC ကိစ္စချင်းတော့ကျွန်တော်လေးဖွဲ့ပူပေါင်းပါဝင်ရဖက်ဖြစ်တယ်။လေးဖွဲ့တွေ့မှာပဲဒီကိစ္စပြီးနေတဲ့ကိစ္စဖြစ်တော့လေးဖွဲ့လို့တွေ့မှာကျွန်တော်တွေ့နိုင်မယ်လို့ပြောတော့သူကလည်းမကောင်းဘူးလည်းမကောင်းတော့ဒီတစ်ခါစနေဝင်ပြတ်တယ်ကျွန်တော်ဖွဲ့ကိုဖွဲ့ပြီးလို့ရှင်တို့ကဒီဖွဲ့ကိုကျွန်တော်တို့ကဒီ question နဲ့ဆက်လာရှိလို့အမျိုးလို့လို့တော့ယူဆလို့ရတော့
ရှမ်းပြည်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်နိုင်ဖို့အလားလာနဲ့ပတ်သက်လို့မြမတက်မတော်နဲ့အစိုးရဘက်ကတာဝန်ရှိသူတွေကိုတော့ဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဟာသူတို့တိုင်းရင်းသားနယ်မြေတွေမှာမြမတက်မတော်ဘက်ကထိုးစစ်ဆင်နှာတွေလုပ်ခဲ့တာကြောင့်ဆိုကနိုဝင်ဘာလ20ရက်နေ့ကစပြီးမူဆယ်တရငါးမိုင်မုံကိုဖောင်းဆိုင်ကျူကုတ်ပန်ဆိုင်နမ်ခန်းနဲ့ကုတ်ခိုင်ဒေသအပါအဝင်တခြားနေရာဒေသတွေမှာမြမတက်မတော်နဲ့ပြင်းထန်စွာတိုက်ပွဲတွေဖြစ်နေခဲ့ပါတယ်တိုက်ပွဲတွေအတွင်းအရက်သားတွေလည်းထိခိုက်ဒဏ်ရာရမှုများရှိခဲ့ကြသလိုဒေသခံတွေဟာလည်းတရုတ်ပြည်ဘက်ကိုဒုက္ခသည်တွေအဖြစ်တိမ်းရှောင်နေရဆဲဖြစ်ပါတယ်ရှင်
ရရှိမှန်ဟာဆက်ပြီးမြောက်ပိုင်းမှာမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုလို့ခေါ်တဲ့တိုင်းဒါလက်နက်ကင်အဖွဲ့တွေနဲ့မြမအစိုးရတပ်ကြားတိုက်ပွဲတွေပြန်ဆတယ်လို့မွန်ဂိုမျိုးပေါ်ထီအောင်နှစ်ဖက်တိုက်ပွဲတွေပြင်းထန်လာခဲ့ပါတယ်ရှမ်းပြည်မြောက်ပိုင်းကကြော့ပြန်စစ်ပွဲတွေဟာလက်ရှိညဉ့်ညဲ့လုပ်ငန်းစဉ်ပေါ်မှာဘလောက်ထိတည်ရောက်မှုရှိလာနိုင်တယ်လဲဆိုတာကိုလာမယ့်အင်္ဂါနေ့ညပိုင်းဒက်လီလိုက်အစည်းအဝေးမှာသုံးသပ်ဆွေးနွေးပါမယ်ပါဝင်ဆွေးနွေးမြင်းမြန်လူတွေ VOA မြန်မာပိုင်းကို ကိုယ့်ရဲ့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်တွေပြပထားကြမယ်ဆိုရင်တဲ့လီလိုက်အစီအစဉ်ထုတ်လင်းတဲ့အချိန်မှာ VOE ကခေါ်ယူမှာဖြစ်ပါတယ်မိမိတို့မိများလူရာဆွေးနွေးလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပထားလို့လည်းရပါတယ် VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်အီးမေးလ်လိပ်စာက bamis@voenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျ
ပြည်ရဲ့တော်ရရှင်ဒီလာမယ့်အင်္ဂါနေ့ညထရိပ်လီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင် VOA မြန်မာပိုင်းရဲ့ဒဏ္ဍာနေ့ညအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ရန်ကုန်မြို့သူမြို့သားတွေအထူးစိတ်ဝင်စားခဲ့ကြတဲ့မင်္ဂလာပါပွဲတော်အကြောင်းကိုပြောပြပေးခြင်းပါတယ်ပြင်သစ်မြန်မာယဉ်ကျေးမှုဆက်ဆံရေး55နှစ်မြောက်အထိမ်းအမှတ်အနေနဲ့မင်္ဂလာပါပွဲတော်ကိုပြီးခဲ့တဲ့သတင်းပတ်တုန်းကရန်ကုန်မြို့တော်မှာစီကားတိုက်မြိုက်စွာကျင်းပခဲ့ပါတယ်ဒီသတင်းအပြည့်အစုံကိုတော့ကိုရိုင်းသွားရောက်ပြီးတော့သတင်းယူခဲ့တဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုကောင်းစံဟင်းတင်ဆက်ထားတာနားဆင်ပါရှင်
ကျင်းတဲ့မြန်မာယဉ်ကျေးမှုဆက်ဆံရေး55နှစ်မြောက်အထိမ်းအမှတ်ပွဲတော်ကိုကြပြဆက်ဆံအမှုပညာပြကတ်တွေနဲ့ရန်ကုန်မြို့မှာ3ရက်ကြာကျင်းပသွားတာပါနိုင်ငံရင်ကျေးမှုဖလဲတဲ့ပွဲတော်ပဲဖြစ်ပြီးနိုင်ငံတကာယင်းနှီးမြုံနှံတဲ့စီးပွားရေးအပိုင်းတွေမှာပါတိုးတက်ဖို့အတွက်ဖိတ်ခေါ်တဲ့ပွဲတော်ပဲဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေနဲ့ပွဲအစည်းအဝေးသူတွေကပြောပါရယ
်
ပြည်သူ့ယင်းကျေးမှုဌာနရဲ့တာဝန်ရှိသူတို့ကတော့ပြည်သူ့မြန်မာယင်းကျေးမှုဆက်ဆံရေး55နှစ်မြောက်အထိမ်းအမှတ်အဖြစ်မင်္ဂလာပါပွဲတော်ကိုကျင်းပတာဖြစ်တယ်လို့ပြောပါရယ်ယင်းကျေးမှုအမှုပညာတွေနှစ်နိုင်ငံပူးပေါင်းတင်ဆက်ရတဲ့အတွက်မြန်မာလူငယ်တွေအနေနဲ့အတွေ့အကြုံသစ်တွေရရှိလာတယ်လို့လမ်းမေးအကပညာရှင်ကိုချီမီကိုကိုကပြောပါရယ
်အရန်ကုန်ယူပါတယ်ဒါကနိုင်ငံတော်ပွဲလည်းဖြစ်တယ်ဒီနိုင်ငံတော်ကလည်းဒီပြည်내နဲ့ပြည်ယင်းကျေးမှုပေါင်းပူးပေါင်းပြီးတော့55နှစ်ပြည့်ချိန်ပတ်နေနဲ့ဟိုအမှုပညာတွေတက်ဖို့ပေါ့နော်ကျွန်တော်လူငယ်တွေတက်ဖို့တားပြားရအောင်လုပ်တဲ့အနေနဲ့လည်းကျွန်တော်ပြော main artist ရောက်နေတဲ့ပါရတဲ့လည်းကျွန်တော်ပုံပါတယ်ဒါပြကျွန်တော်တို့စီကတော့ဒီလိုမျိုးပျော်ပြင်မှုတွေလည်းပါတယ်ပြီးတော့ဟိုကျွန်တော်တို့ပူပေါင်းပြီးတော့ဖျော်ဖြေမှုတွေလည်းပါတယ်အဲဒီလိုအတွက်ပြောတယ်ကျွန်တော်တို့ဒီပူပေါင်းပြီးလုပ်တဲ့အခိန်ကြီးမှာညီမ music ပါရောညီမ sign နဲ့လည်းပေါင်းတာအဲလိုမျိုးကျွန်တော်တို့တွန်းတဲ့လုပ်သူတွေလုပ်ရင်လည်းသူတို့ဘက်က idea တွေလည်းကျွန်တော်တို့ရရှိလာပါတော့ဟုတ
်တခြားနိုင်ငံကရိုးရရင်ကျေးမှုတွေကိုလေးလာခွင့်ရတဲ့အပြင်နှစ်နိုင်ငံအကြားရင်ကျေးမှုကနေတဆင့်စီးပွားရေးလူမှုရေးအရာမြန်မာနိုင်ငံအတွက်ကောင်းတဲ့အလားအလာတစ်ခုဖြစ်လာနိုင်တယ်လို့ဆိုလာသူကတော့ရှန်ကုံမျိုးကဥက္ကူအောင်ပ
ါကျွန်တော်တို့နိုင်ငံမှာကတော့ဒါကျွန်တော်တို့နေနေဆိုလို့ရှိရင်ကျွန်တော်တို့ရဲ့ဘဝတက်တက်တာမှာဒါပထမအဆုံးချိန်အဲဂျုံဆုံချင်းပေါ့နော်ကျွန်တော်အသက်50ဝန်းကျင်အတွင်းမှာပေါ့နော်အဲ့လိုဂျုံဆုံရတဲ့အတွက်ကြောင့်ကျွန်တော်တို့နေနေရင်ကျေးမှုတွေရရောပေါ့နော်ဒီပြည်ထောင်နိုင်ငံရင်ကျေးမှုတွေရရောကျွန်တော်တို့နိုင်ငံရင်ကျေးမှုတွေရရောဒါဖလဲမှုတစ်ခုအနေနဲ့ကျွန်တော်ဘုမြောက်ဝန်တာခံစားရပါတယ်ဟုတ်တယ်ယဉ်ကျေးမှုကတစ်ဆင့်ပေါ့နော်စီးပွားရေးရောလူမှုရေးတွေရောနိုင်ငံရေးရောဒါကျွန်တော်တို့နိုင်ငံအတွက်ကောင်းတဲ့အလားအလာတစ်ခုလို့ဒါကျွန်တော်ခံစားရပါတယ်ဒါကိုကျွန်တော်တို့ကြည်ချင်ရပြီယဉ်ကျေးမှုတစ်ခုတည်းနဲ့တော့တွက်လို့တော့မရဘူးပေါ့နော်စီးပွားရေးရောဒါကျွန်တော်တို့ဟိုတနိုင်ငံတနိုင်ငံယဉ်ကျေးချစ်ကြည်စွာဒါပေါင်းစည်းဖို့အတွက်အခွင့်အလမ်းတစ်ခုလို့ကျွန်တော်ခံစားရပါတယ
်ပွဲတော်ရက်တွေမှာတော့ရိုးရအကစက်ကက်ဂီတလမ်းဘေးအမှုပညာများနဲ့ဖျော်ဖြေသွားပြီးကျင်းတဲ့နိုင်ငံကိုစားပြုအယုံနှစ်ယုတ်ကိုမြမထွက်ကုန်ဝါမြန်နဲ့ပြုတ်ထားတဲ့ရုပ်သေးရုပ်ကြီးနှစ်ယုတ်နဲ့ရန်ကုန်မြို့ကလမ်းမတွေပေါ်မှာကျင်းပခဲ့တာဖြစ်ပါတယ်ဒီဇင်ဘာလ2ရက်နေ့ကစတင်ပြီးကျင်းပခဲ့တဲ့မင်္ဂလာပါပွဲတော်ဟာဆိုရင်မနေ့ကဒီဇင်ဘာလ4ရက်နေ့မှာတော့ပြည်သူ့ရင်မြင်ထဲမှာပိတ်ပွဲအခမ်းအနားကိုစီကားတိုက်မြှင့်စွာကျင်းပသွားခဲ့ပါတယ်ခင်ဗျာ
လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနေပေတီတီမှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
VOA မြန်မာပိုင်းရဲ့မြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်တင်ဆက်ပေးနေကြစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလွှာအစီအစဉ်နဲ့အတူသူယုံကြည်ရာအစီအစဉ်တို့ကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2016ခုနှစ်ဒီဇင်ဘာလ5ရက်တနင်္လာနေ့ညဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုစက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီအစီအစဉ်မှာတော့တနင်္လာနေ့ညတိုင်းအပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာဆိုရင်တော့
ဟိုတိုးတက်နိုင်တဲ့နိုင်ငံတွေမှာကြည့်လိုက်မယ်ဆိုလို့ရှိရင်မြို့သမီးတွေကကုမ္ပဏီတွေဟိုဥဆောင်ရုံတွေမကပဲနိုင်ငံတွေကဥဆောင်နေတာကိုတွေ့ရပါတယ်
မအိမ်တန်ကုန်ရဲ့ယုံကြည်ရာနောက်ပိုင်းမှာအပြည့်အစုံနှาศင်ရပါမယ်ရှင်အခုအရင်ဦးဆုံးစီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ် US ASEAN စီးပွားရေးကောင်စီကဦးဆောင်တဲ့စီးပွားရေးကိုယ်စားလှယ်အဖွဲ့ဟာပြီးခဲ့တဲ့နိုဝင်ဘာလလလယ်ပိုင်းတုန်းကပဲမြန်မာနိုင်ငံကိုတွားရောက်ပြီးအစိုးရတာဝန်ရှိသူတွေအမေရိကန်စီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံခဲ့ပါတယ်ဒီခီးစဉ်မှာအမေရိကန်ကုမ္ပဏီ18ခုလိုက်ပါသွားခဲ့တာလည်းဖြစ်ပါတယ်အမေရိကန်မြန်မာစီးပွားရေးဆက်ဆံမှုအလားအလာတွေကိုတော့ US ASEAN စီးပွားရေးကောင်စီကပူးတွဲမန်နေဂျာတူဖြစ်တဲ့ကိုလှဖုံးမြင့်နဲ့တွေ့ဆုံမေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်တင်ပြထားတာနားဆင်ပါရှင်
မကြသေးခင်ရပိုင်းအတွင်းကပဲ US ASEAN Business Council ကနေပြီးတော့မြန်မာနိုင်ငံမှာသွားခဲ့တယ်ပေါ့နော်သွားပြီးတော့ဒီနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်အပါဝင်ပေါ့နော်ဆိုတာတာဝန်ရှိသူတွေနဲ့တွေ့တယ်ဆိုတော့တွေ့ဆုံကြတဲ့အထက်မှာဒီဟိုအဓိကကဘာတွေကိုများဆွေးနွေးဖြစ်ပါတယ်လဲမြန်မာအစိုးရတာဝန်ရှိသူတွေနဲ့
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ American ASEAN စီးပွားရေးကောင်စီရဲ့ဒါ၅ချိန်မြောက်ပေါ့နော်မြန်မာနိုင်ငံတို့ကုန်သွယ်ရေးများAmerican စီးပွားရေးလုပ်ငန်းများခေါ်ဆောင်သွားတဲ့အစီအစဉ်ဖြစ်ပါတယ်။ဒါအခုဆိုရင်ကျွန်တော်တို့ American Company 18ခုနဲ့ Oil and Gas, Insurance, Manufacturing အစရှိတဲ့လုပ်ငန်းဆိုင်ရာတွေပေါ့နော်။ပါဝင်ပြီးတော့မြန်မာနိုင်ငံကိုတွားရောက်ပြီးတော့လေလာဆွေးနွေးတိုင်ပင်ခဲ့ကြပါတယ်။အဲဒီထဲမှာအဓိကကျွန်တော်တို့ပြောဆိုဖြစ်တာတော့မြန်မာနိုင်ငံရဲ့အခြေခံလိုအပ်ချက်တွေပေါ့ Infrastructure အခြေခံလိုအပ်ချက်တွေကဒီလမ်းမန္တရာဖွံ့ဖြိုးတိုးတက်မှုရေမဟုတ်သေးပါဘူး။ဒီ ICT ဖွံ့ဖြိုးတိုးတက်မှုဘန်စနစ်နိုင်ငံတကာအဆင့်မီဖို့အစရှိတဲ့အကြောင်းအရာတွေကျွန်တော်တို့ဆွေးနွေးတိုင်ပင်ခဲ့ပါတယ်။မြန်မာနိုင်ငံအစိုးရရှိရလဲဖွံ့ဖြိုးတိုးတက်မှုလမ်းစဉ်မှာဘာလိုမျိုးလုပ်ငန်းတွေလှုပ်ဆောင်နေတယ်လှုပ်ကင်နေတယ်။ကျွန်တော်တို့ဘက်ကလည်းတန်တမရဘလိုမျိုးသောအကြံပေးယူချက်ပဲဖြစ်ဖြစ်သို့မဟုတ်လဲစီးပွားရေးနည်းမြှုပ်နှံမှုအနေပဲဖြစ်ဖြစ်ပေါ့ဘလိုပါဝင်ပတ်သက်တဲ့ဘလိုပါဝင်ပတ်သက်နိုင်တဲ့ဆိုတာကိုဆွေးနွေးတိုင်ပင်ခဲ့ကြပါတယ
်။ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင် UMFCCI လိုမျိုးဟိုပေါ့နော်စီးပွားရေးအသင်းအဖွဲ့တွေကနည်းနည်းလေးဟိုစီးပွားရေးလုပ်ငန်းနဲ့ပတ်သက်ရင်သူတို့အော်ဒါရှိတယ်လေသူတို့နဲ့ဒီ US ASEAN စီးပွားရေးကောင်စီအဖွဲ့နဲ့ရောတွေ့ဆက်ဆံတာတဘောကအပြန်အလှန်အကျိုးတူစီးပွားကိစ္စတွေလုပ်ဖို့အတွက်ဆွေးနွေးခဲ့ကြတာတွေရောရှိပါသလား
ဟုတ်ကဲ့ခင်ဗျာရှိပါတယ်ကျွန်တော်တို့ပထမဦးဆုံးအချိန်မြန်မာနိုင်ငံတို့စီးပွားရေးမစ်ရှင်သွားခဲ့တဲ့2012ခရီးက UMFCCI နဲ့ပုံမှန်လိုတွေ့ဆုံခဲ့ပါတယ်ဒါဆိုအခုအချိန်ဆိုရင်သူတို့နဲ့တွေ့ရန်၅ချိန်မြောက်ပေါ့နော်ကျွန်တော်တို့ရန်ကုန်မှာပါပဲ UMFCCI ကနေကြီးမှုကျင်းပါတဲ့ညစာစားပွဲဟိုမြန်မာနိုင်ငံစီးပွားရေးရှင်တွေဟောဒီပညာရှင်တက်ပညာရှင်ပေါင်း200ကျော်တက်ပါတယ်ခင်ဗျဟုတ်ကဲ
့ဟုတ်ကဲ့တောင်ဆန်းစုကြည်နောက်ဆုံးအခါအမေရိကန်နိုင်ငံကိုလာသွားတော့ကလည်းဒီ US ASEAN စီးပွားရေးကောင်ဆယ်ကသူဖိတ်ခေါ်ပြီးတော့ဆွေးနွေးတာတွေရှိတယ်ဟိုပေါ့နော်ဟိုသူနဲ့ဟိုတိုင်းပင်ဟိုပေါ့စီးပွားရေးလုပ်နိုင်တဲ့အခြေအနေတွေပတ်သက်ပြီးတော့ဆွေးနွေးကြတာတွေရှိတယ်နောက်အခုတခါမြန်မာပြည်ကလည်း US ASEAN စီးပွားရေးကောင်ဆယ်ကနေပြီးတော့တွားခဲ့တယ်ဆိုတော့ဒီUS ASEAN စီးပွားရေးကောင်စီနဲ့မြန်မာအစိုးရရဲ့ဆက်ဆံရေးဟာဟိုနောက်တစ်ဆင့်ကိုရောက်သွားပြီလားဟိုဆိုလိုချင်တာကတော့တိုးတက်မှုတွေတဖြည်းဖြည်းဟိုပါပေါ့နော်နှစ်ဖက်နားလည်မှုတွေပို့ပြီးတော့ရလာပြီးတော့အမေရိကန်ကုမ္ပဏီတွေပို့ပြီးတော့ယင်းနှိမ့်နှံမှုအတွက်လမ်းကြောင်းတွေပို့ပြီးတော့ရှိလာသလားဘယ်လိုမျိုးအနေအထားရှိပါလဲ
တနေ့တည်းနဲ့ယင်းနှိမ့်မှုမှာပို့မှုပြီးတော့မြင့်တက်ဖို့စီးပွားရေးဝင်ရောက်ယင်းနှိမ့်နှံမှုပို့မြင့်တက်ဖို့ကတော့ဒါကျွန်တော်တို့ရဲ့အလုပ်ပေါ့ဗျာအဲ့တော့ကျွန်တော်တို့ကဒီနှစ်မှာဒီလောက်ယင်းနှိမ့်မှုဆက်ဆံမှုဝင်ရောက်ပါဝင်ပတ်သက်မှုရရင်နောက်နှစ်ဒီထက်ပို့ပြီးတော့ဘယ်လိုမျိုးများပြားလာအောင်ကောင်းမွန်လာအောင်စူးစမ်းမလဲဆိုတာကျွန်တော်တို့ရဲ့အမြန်မာပြည်မှာလည်းမဟုတ်ပါဘူးအာဆီယံနိုင်ငံပေါင်းစုံတို့ရဲ့ကျွန်တော်တို့ထားရှိတဲ့အဲညီမှန်းချက်ဖြစ်ပါတယ်အဲမြန်မာနဲ့ပတ်သက်ပြီးတော့အတိအကျပြောရမယ်ဆိုရင်တော့အဲအထူးသဖြင့်ဒီဂျွန်ဆန်ဆူဂျီလာပြီးတော့အမေရိကန်နိုင်ငံတို့ခီးစင်ပေါ့နော်ပြီးသွားတဲ့အခါမှာ တလားကြမှာပဲသမရဥပမာဘက်ကနေ National Emergency ကိုရုပ်သိမ်းတဲ့ကြေညာချက်ကမြန်မာနိုင်ငံပေါ်ထားရှိတဲ့ sanction ကြံရှိသမျှ sanction တွေအကုန်လုံးရုပ်သိမ်းလိုက်ပါတယ်။အဲရုပ်သိမ်းလိုက်ခြင်းကမြန်မာနိုင်ငံပေါ် sorry တွေကစိတ်ဝင်စားနေပြီးသား American company တွေအတွက်တကယ်တမ်းဝင်ရောက်ပြီးတော့ငွေကြေးထည့်ပြီးတော့ရင်းနှီးမြှုပ်နှံမှုတွေပို့ပြီးလွယ်ကူသွားပါတယ်။ဒါရင်မဟုတ်သေးပါဘူး GSP အတီးပြုတ်သွားတဲ့ကိစ္စရင်နောက်ပြီးတော့ကမြန်မာရင်းနှီးမြှုပ်နှံမှုဥပဒေ2016မြန်မာရင်းနှီးမြှုပ်ဥပဒေကိုပြီးခဲ့တဲ့လပဲသမရဦးထင်ကျော်ကလက်မှတ်ရေးပြီးလေးထုတ်အတီးပြုတ်ပြီးတော့ January 2019မှာအဲတရားဝင်ဖြစ်မယ်။နောက်ဆုံးကတော့ဒီပြီးခဲ့တဲ့လပိုင်းကကြေညာတဲ့အာမခံလုပ်ငန်းတွေမှာနိုင်ငံတကာကုမ္ပဏီတွေရဲ့ဝင်ရောက်ရင်းနှီးမြှုပ်နှံမှုကိုဖွင့်လှစ်ဖိတ်ခေါ်မယ်ဆိုတာလိုမျိုးသောထူးခြားချက်တွေပေါ့နော်အရင်တော့မရှိတဲ့ provision တွေပြောင်းလဲလာတာလည်းဒီနှစ်နိုင်ငံကြားစီးပွားရေးဆက်ဆက်မှုမှာပို့ပြီးတော့အများစွာထောက်ကူပြုပါတယ
်အမေရိကန်နိုင်ငံကုမ္ပဏီတွေဟာသူကကြီးလဲကြီးတယ်ဟိုငွေကြေးအရင်းနှီးလဲသူကများတယ်ဟိုသူတို့တွေရောက်လာပြီဆိုရင်လည်းဟိုဒီတက္ကသိုလ်ကျွန်တော်တို့လိုမြန်မာနိုင်ငံလိုဒီဖွံ့ဖြိုးမဖွံ့ဖြိုးသေးတဲ့နိုင်ငံဖွံ့ဖြိုးစေနိုင်ငံတွေအတွက်ကတော့တိတ်တိတ်တော်တော်လေးတည်တာတယ်လေအဲ့ဒီကုမ္ပဏီတွေလာရောက်ရင်းနှီးမြှုပ်နှံပြီဆိုလို့ရှိရင်ဆိုတော့အခုဒီအစိုးရနေပြီးတော့အသစ်ပြထမ်းလိုက်တဲ့ဒီရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေဟာအရင်ကတည်းကသူကနည်းနည်းလေးပြောင်းတော့နည်းနည်းလေးပြောင်းပြီးတော့သူကဒီဟိုပါတော့ investor friendly ပေါ့သိတယ်မလားနိုင်ငံတကာနေ FDI လိုမျိုးတည်းရဲ့ရင်းနှီးမြှုပ်နှံမှုတွေပို့ပြီးတော့လမ်းကြောင်းပွင့်အောင်သူတို့ဘက်ကဆွဲဆောင်တဲ့အနေနဲ့ဟိုပါဥပဒေတွေကိုသူတို့တန်းနိုင်သလောက်ဖွင့်ပေးထားတယ်ဆိုတဲ့အတမ်းမျိုးတွေလည်းကြားတယ်လေဆိုတော့ဒီပြထမ်းလိုက်တဲ့ဥပဒေအသစ်ကဒီ American company တွေဘက်ကကြည့်မယ်ဆိုလို့ရှိရင်ဒါမှမဟုတ်လေပြင်ပကနေလာပြီးတော့မြန်မာပြည်မှာရင်းနှီးမြှုပ်နှံကျင်ကြတဲ့သူတွေဘက်ကကြည့်မယ်ဆိုလို့ရှိရင်ဘယ်လောက်ထိများဆွဲဆောင်မှုရှိသလဲ
ဟုတ်ကဲ့ခင်ဗျာနံပါတ်1အနေနဲ့ဒီ investment law 2016 investment law ရဲ့ဟိုကောင်းမှုပါဗောနော်ပြီးတော့ဒီနိုင်ငံတကာကုမ္ပဏီတွေဘက်ကလည်းကြည့်ရင်ဆွဲဆောင်မှုရှိရတော့ဗာလဲဆိုတော့ကအရင်တော့က law နှစ်ခုရှိရခင်ဗျာ foreign investment law ရဲ့ပြီးတော့မြန်မာ citizens investment law ဆိုပြီးနှစ်ခုထားတယ်အဲ့တော့ကပြင်ပလာပြီးရင်းနှီးမြှုပ်နှံတဲ့နိုင်ငံတကာကုမ္ပဏီတွေကလည်းမြန်မာနိုင်ငံသားတွေပဲရင်းနှီးမြှုပ်နှံလို့ရတဲ့ဥပဒေကိုကြည့်ပြီးတော့အားအရာပို့တာနေရလို့ထင်ကြတယ်မြန်မာပြည်သူပြည်သားတွေကပဲသူတို့ရင်းနှီးမြှုပ်နှံမှုဥပဒေရှိထားရှိထားတဲ့ပုံကိုကြည့်ပြီးတော့တခြား foreign investment ကပို့ပြီးတာနေရလို့ထင်ကြတယ်ဘယ်ဘက်ကမှဟိုတခြားတစ်ဖက်ကတင်ပြထားတဲ့ပေါ့နော်ဒီဥပဒေမူကြမ်းကိုကြည့်ပြမှုမရှိကြဘူးခင်ဗျဒါကဟိုရေးဘူးအဖြစ်ပြောတာပေါ့နော်အဲအဲ့လိုမျိုးဖြစ်နေတာကနေအခုတော့အခုလိုမျိုးဒီတပြေးညီတဲ့လုပ်တဲ့ဥပဒေတစ်ခုရယ်အဲ investment ဥပဒေတစ်ခုရယ်ဟိုအတီးပြုတ်လိုက်တာလိုမျိုးတော့နားလည်မှုလွဲမှုတွေကင်းရှင်းသွားတယ်အဲ့ဒါတစ်ခုကတော့အကောင်ဆုံး development ပေါ့နော်အဲတခြားဟိုပို့ပြီးတော့ specific ဖြစ်အောင်ပြောရမယ်ဆိုရင်တော့ဗျာဒီတိုင်းနဲ့ပြည်နယ်တွေပေါ့ရင်းနှီးမြှုပ်နှံမှုမှာ tax exemption ပဲဖြစ်ဖြစ်ဒါမှမဟုတ်လဲindustry sector နဲ့ပဲဖြစ်ဖြစ်ပေါ့နော်သတ်မှတ်ချက်တွေကလည်းမြန်မာပြည်ရဲ့တချို့သောပြည်နယ်တွေတချို့သောမြို့တွေပဲကွက်ပြီးတော့ရင်းနှီးမြှုပ်နှံမှုတွေပုံမလာဘဲနဲ့မြန်မာပြည်တပြန့်ပြည်သူအားလုံးပါဝင်ပြီးတော့ပတ်သက်ခွင့်ရအောင်ပြည်သူအားလုံးအကျိုးရအောင်လုပ်ငန်းတွေပေါ်ထွန်းလာအောင်လို့ဒီလမ်းဖောက်ပေးလိုက်တဲ့ဥပဒေလို့ကျွန်တော်တို့ယုံကြည်ပါတယ်
ကိုယ်စောဝင်းလိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မဆုမျက်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရအောင်ပါ e-sports video game ပြိုင်ပွဲကြီးတွေအပေါ်မှာကဘာတဝမ်းအားပေးမှုတွေတစ်နေ့တခြားပိုပြီးတော့များလာတယ်လို့ e-sports ကနေပြီးတော့ရရှိတဲ့အကျိုးအမြတ်တွေကလည်းဒေါ်လာသန်းနဲ့ချီပြီးတော့ရှိပါတယ်ဒါကြောင့်မို့လို့ e-sports gamer ဖြစ်ချင်တဲ့သူတွေ e-sports အပေါ်မှာမှီတည်ပြီးတော့စီးပွားရှာကြသူတွေပိုပြီးတော့များလာတဲ့အကြောင်းမဆုမျက်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ရှင်
ထောင်တန်းချီဆက်တဲ့အားကစားကွင်းကြီးတွေမှာခြေစားဗီဒီယိုဂိမ်းကစားသူအဖွဲ့တွေကြားပြိုင်ဆိုင်ကစားကြတဲ့ပြိုင်ပွဲကြီးတွေကိုကမ္ဘာနေရာတော်တော်များများမှာတွေ့လာနေရပါတယ်အထူးသဖြင့်အာရှဥရောပနဲ့မြောက်အမေရိကနိုင်ငံတွေမှာ e-sports လို့ခေါ်တဲ့ဗီဒီယိုဂိမ်းပြိုင်ကစားကြတဲ့ပြိုင်ပွဲကြီးတွေကတိတ်ကိုခေတ်စားလာနေပါတယ်ကွင်းလုံးဖြင့်ပရိသတ်တွေရဲ့ရှေ့မှာအင်မတန်ခက်ခဲရှုပ်ထွေးပြီးတော့ဗီဒီယိုဂိမ်းတွေကိုအဖွဲ့လိုက်အနိုင်ကစားကြတာဖြစ်ပါတယ်အဖွဲလိုက်ပြိုင်ပွဲတွေမှာပါဝင်သူအရေအတွက်နဲ့ပွဲပေါ်မှာမူတည်ပြီးတော့စုကြေးဒေါ်လာ3ခန်းကနေ10သန်းကျော်အထိရကြတယ်လို့တဦးချင်းပြိုင်ပွဲမျိုးတွေဆိုရင်လဲဒေါ်လာ5သိန်းလောက်အထိကိုစုကြေးရကြတာမျိုးပါ e-sports ပြိုင်ပွဲတွေကိုကမ္ဘာပြည်နေရာကမဆိုကြည့်နိုင်အောင်လို့ online ပေါ်ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပြသပါတယ်ကမ္ဘာတဝန်း e-sports ပရိသတ်သန်း300နီးပါးရှိနေပြီးတော့ကိုရီးယားနဲ့တရုတ်နိုင်ငံတွေကအရေးအတွက်အများဆုံးဖြစ်ပါတယ် e-sports ကိုအားပေးသူဘလောက်များလာတယ်လဲဆိုရင်ဂျပန်နိုင်ငံမှာတက်ဂရိ2020ကျရင်ကျင်းပမယ့်အိုလံပစ်ပြိုင်ပွဲတွေထဲမှာ e-sports ကိုအိုလံပစ်အားကစားတစ်ခုအနေနဲ့ထည့်သွင်းဖို့တောင်ဆွေးနွေးမှုတွေရှိနေပါတယ်ပရိသတ်အားပေးမှုတွေမှာငွေကြေးအရာလဲအကျိုးအမြတ်အများကြီးရနေတဲ့ e-sports အုပ်စုလိုက်ဂိမ်းပြိုင်ပွဲတွေကိုဝင်ပြိုင်ကျင်ကြတဲ့ဂိမ်းမာတွေကလည်းမနည်းကြပါဘူးသူတို့အတွက်စနစ်တကျစခန်းသွင်းလေ့ကျင့်ပေးတဲ့နေရာတွေလည်းရှိလာပါတယ
် C'est vrai que ça a été une petite zone de conflit avec ma mère comme quoi parce que elle est vraimentpas dans ces choses là quoi elle est pour elle c'est vraiment
ပြင်သစ်နိုင်ငံ North မြို့က e-sport academy မှာသင်တန်းတက်နေသူတယောက်ကဒီသင်တန်းတက်ရဖို့သူ့အမေနဲ့တော်တော်လေးအငြင်းအခုန်ဖြစ်ရတယ်ဆိုတာကိုပြောပြနေတာပါ game ကစားတာကနေပြီးတော့ငွေငွေမှန်မှန်ရနိုင်တယ်ဆိုတာကိုသူ့ရဲ့အမေကနားမလည်ပါဘူးတဲ့အရင်တုန်းကအိမ်မှာ computer တွေ TV တွေပေါ်မှာအပျော်ရန်ကစားရတဲ့ game တွေကဒေါ်လာတန်းချီအထိရနိုင်တဲ့ game ကစားနည်းတွေဖြစ်လာနေတယ်ဆိုတာကိုသိကြတဲ့လူငယ်တွေကတော့e-sports ပြိုင်ပွဲတွေမှာပါဝင်ရှင်ပြိုင်နိုင်ဖို့အတွက်တိတ်ကိုစိတ်အားတက်နေကြပါတယ်တကယ်တော့ပြိုင်ပွဲဝင်နိုင်တဲ့ခြေစားအဆင့်ရောက်ဖို့ကတိတ်တော့မလွယ်လှပါဘူ
း tout comme dans le foot par exemple il va y avoir donc les joueurs professionnels les managers les coachs les organisateurs de tournois et d'événements tout ce qui touche à la communication les
သူကတော့ e-sport academy ကိုပူးတွဲတည်ထောင်ထားသူပါ e-sports game ပြိုင်ပွဲတွေကိုသူကဘောလုံးကစားနည်းနဲ့ဥပမာပေးပါတယ်ဘောလုံးကစားနည်းလိုပါပဲတဲ့တော်တဲ့ကစားသမားတွေလိုတယ်အသင်းနည်းပြတွေမန်နေဂျာတွေပြိုင်ပွဲတွေပြိုင်ပွဲစီစဉ်တဲ့သူတွေလိုပါတယ်တဲ့ e-sports ပြိုင်ပွဲတွေအတွက် online ပေါ်မှာ game တွေကိုချိတ်ဆက်ကစားနိုင်အောင်ပြင်ဆင်ပေးရတဲ့သူမျိုးတို့ဆက်သွယ်ပေးရတဲ့သူမျိုးတခါဘယ်အသင်းကဘယ်အဆင့်ရောက်နေပြီလဲဆိုတာကိုကြေညာတဲ့ commentator တွေလိုတယ်ဒါကြောင့် e-sports မှာလုပ်ရတဲ့အလုပ်တွေကအများကြီးပါလို့ပြောနေတာဖြစ်ပါတယ်သူရဲ့ e-sport academy မှာဆိုရင်တော့မနက်ပိုင်းတွေမှာ game နဲ့ဆိုင်တဲ့စာတွေသင်ကြားပေးပြီးတော့ညနေဘက်တွေမှာတော့အနည်းဆုံး 9-6 နာရီလောက် online ပေါ်မှာချိတ်ဆက်ထားတဲ့ game တွေကိုလက်တွေ့ကစားကြရပါတယ်။ဒီနေ့ကိုအနည်းဆုံး 9 နာရီလောက်ထိုင်ပြီးတော့ game ကစားနေရလို့ game ကွာသနာရှင်တွေကတော့ပိုတော့မှအကြိုက်တွေ့နေပါတယ်
။ Je pense pas que quelqu'un qui adore faire du pain et qui est boulanger, ça le gêne peut-être tant que ça de faire du pain constamment. Oui, il y a des hauts et des bas.
ဒီတယောက်ရဲ့အပြောကတော့ပျော်ရတဲ့အချိန်တွေရှိသလိုစိတ်ညစ်ရတဲ့အချိန်မျိုးတွေလည်းရှိပါတယ်တဲ့။ဒါပေမဲ့ကိုလုံနေတဲ့အလုတ်ထဲမှာတရက်ကို10နာရီလောက်မငီးငွေပဲလုံနိုင်နေဆိုရင်တော့ဒီအလုတ်ကိုကိုကနှစ်ချိုက်လို့ပေါ့လို့ဆိုပြီးတော့တစ်ချိန်လုံးပေါင်ပုတ်ဖုံးနေရတာကိုပျော်နေတတ်တဲ့သူမျိုးတွေနဲ့ဥပမာပေးပါရယ်။ပြင်သစ်က e-sport academy မှာတက်နေကြသူတွေအားလုံးက20ဝန်းကျင်လူငယ်တွေများပါရယ်။ game ကစားနိုင်တဲ့စွမ်းရည်အပြင်စိတ်ပိုင်းဆိုင်ရာသုံးသက်ချက်အောင်တဲ့သူမျိုးကိုမှသင်တန်းတက်ခွင့်ပေးပါရယ်။ကိုလာကြာ North မြို့က e-sport academy သင်တန်းကို euro 5000ပေးရလို့ဈေးကတော့မသေးလှပါဘူး။ခြေစားအဆင့်တော်လွန်းတဲ့ဂိမ်းမာတွေကိုကြတော့စပွန်ဆာတွေကအဖက်ဖက်ကထောက်ပံ့မှုပေးထားပါတယ
် Before nasa bahay-bahay lang kami hindi kami magkakasama na 5 yung difference talaga
သူကတော့ Philippine ကဂိမ်းမာ Ryan Crisotomo ဖြစ်ပါတယ် Counter Strike Global Offensive Game ပြိုင်ပွဲဝင်ဖို့လေ့ကျင့်နေတဲ့ဂိမ်းမာတယောက်ပါသူနဲ့အတူသူတို့အဖွဲ့ဝင်5ယောက်ကစပွန်ဆာတွေပေးထားတဲ့အိမ်တစ်ခုထဲမှနေပြီးတော့ e-sports ပြိုင်ပွဲတွေမှာအနိုင်ကစားနိုင်ဖို့လေ့ကျင့်နေကြသူတွေဖြစ်ပါတယ်အခုလိုမျိုးတအိမ်ထဲမှာအတူနေပြီးတော့ဂိမ်းကစားနည်းကိုလေ့ကျင့်ရတာကအများကြီးပိုကောင်းတယ်လို့သူကရှင်းပြပါတယ်အတူတူနေကြတဲ့အခါကျတော့ဂိမ်းမကစားတဲ့အချိန်မျိုးတွေမှာလည်းတယောက်နဲ့တယောက်တွေ့နေရပြီးတော့တယောက်ရဲ့အာသာချက်ကိုတယောက်ကဘာတွေလဲဆိုတာပို့ပြီးတော့သိခွင့်ရတယ်တဲ့နောက်ပြီးပြိုင်ပွဲဝင်ကြတဲ့အဖွဲ့ဝင်တွေတယောက်နဲ့တယောက်တွေ့တာရောအပြုအမူကိုပါသိနေဖို့ကတိတ်ကိုအရေးကြီးတယ်လို့ရှင်းပြနေတာပါသူတို့ကိုစပွန်ဆာတွေကအင်ဂျီတစ်ခုထဲမှာနေရေးစားရေးလိုလေသင့်မရှိအောင်ကိုထားပေးထားတာပါ
Young systemhindi na mapagana dati kasi walang nakatokang nagbabantay sa amin
ဒီတယောက်ကလည်း e-sports ပြိုင်ပွဲအတွက်လေ့ကျင့်နေသူ Ryan JQ ဖြစ်ပါတယ်အရင်ကဆိုလို့ရှိရင် e-sports ပြိုင်ပွဲတွေအတွက်ဘာလုပ်ဖို့လိုတယ်ဘာလုပ်သင့်တယ်ဆိုတာဘသူကမှပြမပေးပါဘူးအခုဆိုရင်တော့စနစ်တကျလမ်းညွှန်သင်ပြပေးတဲ့သူတွေရှိတယ်စိတ်ချလက်ချကစားနိုင်အောင်ပြုစုစောင့်ရှောက်ပေးတဲ့သူရှိတယ်သူတို့အတွက်ငွေကြေးအများကြီးအကုန်ခံတဲ့ sponsor တွေရှိပါတယ်တဲ့ဒါကြောင့်သူတို့ဘက်ကလည်းနိုင်အောင်လို့ကစားဖို့ကြိုးစားရမယ်လို့ရှင်းပြနေတာပါဒီကတော့ဖိလစ်ပိုင်ကသူတို့လို e-sports gamer တွေထက်ကိုတောင်ကိုရီးယားတို့အမေရိကတို့က e-sports gamer တွေကစခန်းသွင်းလေ့ကျင့်နေကြတာချင်းတူပေမဲ့နေရေးထိုင်ရေးဘိုင်းမှာရောရတဲ့အကျိုးအမြတ်ဘိုင်းမှာပါအများကြီးပိုတာကြပါတယ် game ကစားနည်းတွေကအုံနောက်နဲ့ဖြတ်ထိုးဉဏ်ကိုအဓိကသုံးရတာပါကိုကျမ်းမာမှစိတ်ကျမ်းမာမှဖြစ်တဲ့အတွက် gamer တွေရဲ့ကိုကျမ်းမာရဲ့အတွက်ကိုလည်းကျွမ်းကျင်သူတွေကနိုင်ပေါင်းများစွာစနစ်တကျလေ့ကျင့်မှုတွေကိုလုပ်ပေးပါတယ် e-sports ha ngwe chi a chou myat a mya ji ya de pwae de khu phit la de atwe sponsor bak ka le ngwe chi poun aw pi lo yin ni ja da phit par de de chain ne ma be game company re ka le thru ye name jaw game re go e-sports pyai mwe re ma ka sa nai ne game myo re phit la aw lo pyin sin phan ni mu re lou ni ja ba de game ne sai ne hardware pisi thau lou de company re so yin le e-sports ပြိုင်ပွဲဝင်မဲ့သူမျိုးတွေနဲ့တင့်တော်အဆင်ပြေမဲ့ပစ္စည်းတွေကိုတဦးချင်းစီရဲ့လိုအပ်ချက်အတိုင်းဖန်တီးပေးပါရယ်။အရင်တုန်းကအိမ်သုံးကွန်ပျူတာတွေပေါ်မှာကစားကြတဲ့ဂိမ်းတွေကအခုဆိုရင်တော့ပြိုင်ပွဲခမ်းမကြီးတွေတွေမကကဘာတဝန်းကပြည်သက်တန်းတဲ့ချီတိုက်ရိုက်ကြည့်ရှုအပေးတဲ့ e-sports ဂိမ်းပြိုင်ပွဲတွေဖြစ်လာနေတဲ့အတွက်စီးပွားရေးလုပ်ငန်းရှင်ကြီးတွေကလည်း e-sports ပွဲတွေမှာသူတို့ရဲ့ကြော်ညာတွေထည့်နိုင်ဖို့အပြိုင်ကြိုးစားလာကြတာမဆန်းပါဘူး။ဒီလိုအခြေအနေမှာ e-sports ကိုအကစားနည်းတစ်မျိုးအဖြစ်သတ်မှတ်သင့်သလားဆိုတဲ့ဆွေးနွေးမှုတွေကတော့ဆက်ရှိနေဆဲဖြစ်ပါတယ်ရှင
်။မဆုမြတ်မှုအစီအစဉ်တင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နားဆင်ရမှာကတော့မအေးသနာကျော်အစီအစဉ်တင်ဆက်တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ဖြစ်ပါတယ်။ကဘာကျော်အမှုပညာရှင်ရဲ့သတင်းတိုးတိုးထွားထွားလေးတွေကိုစူးစီးတင်ပြထားတဲ့တက်တက်ရောင်သတင်းလွှာအစီအစဉ်နားဆင်ပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းတော်မှာတော့ American Guitar လောကမှာဘယ်သူတွေကဝင်ငွေအများဆုံးရပြီးဘလောက်များရနေပါလဲပြီးတော့ထိုင်ဝမ်မှာရှုရတဲ့မြန်မာပြည်ပွားဒါရိုက်တာ MGC ဒီလိုမျိုးကဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာတိုင်ဝမ်ကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ် Pop ဆိုတော့ Taylor Swift က2016ဝင်ငွေဒေါ်လာတန်190နဲ့ Guitar လောကမှာဝင်ငွေအမြင့်ဆုံးရတဲ့အမျိုးသမီးဖြစ်မယ်လို့ Forbes Magazine ကကြေညာထားပါတယ်Taylor Swift က Rolling Stones ရဲ့မြောက်အမေရိကနယ်လက်ဖျော်ဖြေရေးဝင်ငွေကိုကြော့ဖြတ်ပြီးတော့သူ့ရဲ့ 1989 မြောက်အမေရိကဖျော်ဖြေရေးခီးစဉ်ကလည်းဒေါ်လာတန်200ကျော်တောင်မှရခဲ့တာပါ British အဆိုတော့ Adele ကတော့ Forbes စာရင်းမှာနံပါတ်1နေရာရပြီးတော့သူ့ရဲ့2016တနှစ်ဝင်ငွေကစုစုပေါင်းဒေါ်လာ 80.5 သန်းဖြစ်ပါတယ် Adele ရဲ့ 25 တေးတက်ပြား2015ရောင်းအားအကောင်ဆုံးတက်ပြားဖြစ်ပြီးတော့ဒီနှစ်2016မှာလည်းသူ့ရဲ့တက်ပြားရောင်းအားကဆက်ပြီးတော့ကောင်းနေပြီးတော့သူ့ရဲ့စင်မြင့်ဖျော်ဖြေပွဲတွေမှာတညဒေါ်လာတန်းကျော်ဝင်တာပါ2013ခုနှစ်မှာဂီတလောကမှာအမျိုးသမီးရဲ့ဝင်ငွေအမြင့်ဆုံးဆိုတဲ့ Madonna ကတော့ဒီနှစ်2016မှာနံပါတ်3နေရာမှာရှိပါတယ်သူရဲ့တလောကပြုတ်လုသွားတဲ့ Rebel Heart ဖျော်ဖြေခီးစဉ်ကဝင်ငွေဒေါ်လာတန်190ရရှိခဲ့ပြီးတော့သူရဲ့ဖျော်ဖြေခီးစဉ်အားလုံးရဲ့ဝင်ငွေကတော့အခုဆိုရင်ဒေါ်လာတန်1400ကျော်ရှိသွားခဲ့ပါပြီတဲ့။ဘာဘီရိုးကျွန်းသူ Rihanna ကတော့ဒေါ်လာ85သန်းနဲ့နံပါတ်4နေရာမှာရှိပါတယ်။သူကတော့အဟိုလာတုန်းကလည်း MTV Video ဂီတဆုချီးမြှင့်ပွဲမှာဘဝတသက်တာဆွဲဆောင်မှုစုရရှိသွားပါတယ်ရှင်။Forbes Magazine ကဂီတလောကမှာအမှုပညာရှင်တွေတဲ့ဘသူဝင်ငွေအများဆုံးလဲကြည့်တော့လဲ Taylor Swift ကပဲထိပ်ဆုံးမှာရှိနေပါတယ်။ဒေါ်လာတန်190ဝင်တဲ့ Taylor Swift နောက်မှာတော့ British Irish Pop အဖွဲ့ဖြစ်တဲ့ One Direction အဖွဲ့ကဒေါ်လာတန်130နဲ့ဒုတိယဝင်ငွေအများဆုံးဂီတသမားနေရာမှာရှိပါတယ်။သူတို့ကလည်း The Rock Again ဖျော်ဖြေရေးခီးစဉ်ကနေဒေါ်လာတန်200ကျော်ဝင်ခဲ့တာပါ။သူတို့ကအမျိုးသား4ဦးနဲ့ဖွဲ့ထားတဲ့အဖွဲ့ဖြစ်ပါတယ်။တတိယနေရာမှာတော့ Adele ကခုနပြောသွားသလိုဒေါ်လာ 80.5 သန်းနဲ့ရှိပြီးတော့ Madonna ကနံပါတ်4နေရာမှာရှိပါတယ်။ပြီးရင်တော့ Rihanna နံပါတ်5နေရာမှာပါ။ Guns N' Roses ကနံပါတ်6၊ Wyatt Rock အဖွဲ့ဖြစ်တဲ့ AC/DC က 69.5 သန်းနဲ့နံပါတ်9နေရာမှာဖြစ်ပြီးတော့အခုတော့အသက်တွေကြီးနေပြီဖြစ်တဲ့ Rolling Stones အဖွဲ့ကဒေါ်လာ 66.5 သန်းနဲ့နံပါတ်10နေရာ။ DJ Kevin Harris ကနံပါတ်9နေရာ။နောက်ပြီးတော့ PDD ကနံပါတ်10နေရာအထိဒီမှာရှိပါတယ်ရှင်။မြန်မာနိုင်ငံပေါ့ထိုင်ဝမ်ဒရိုက်တာမီဒီစီဟာတနေ့တာတွေထူးချွန်တဲ့ထိုင်ဝမ်ရုပ်ရှင်ရိုက်ကူးသူစုရရှိသွားခဲ့ပါတယ်။နိုဝင်ဘာလ26ရက်နေ့စနေနေ့ထိုင်ပေမှာကျင်းပသွားတဲ့ဒီတရုတ်စကားပြောနိုင်ငံတွေအတွက်အော်စကာနဲ့အညီမျှတဲ့ရွှေမြင်းစု Golden Horse ဆုချီးမြှင့်ပွဲမှာသူဒီစုကိုရရှိသွားတာပါ။အသက်33နှစ်အရွယ်ဒရိုက်တာမီဒီစီကထိုင်ဝမ်ရုပ်ရှင်ရဲ့သက်မှတ်ချက်နဲ့အဝင်းဝိုင်းကိုချက်ထွင်တဲ့သူဖြစ်လို့ဒီစုကိုချီးမြှင့်တာဖြစ်တယ်လို့ထိုင်ပေ Golden Horse ရုပ်ရှင်ပွဲတော်အမှုဆောင်ကော်မတီကပြောပါတယ်။မစ္စတာဇီကဆုလက်ခံယူတော့သူအသက်16နှစ်မှာမြန်မာနိုင်ငံကနေထိုင်ဝမ်ကိုရောက်လာတော့သူ့ရဲ့ဘဝတဆစ်ချိုးသွားခဲ့တယ်လို့ပြောပါတယ်။ထိုင်ဝမ်မှာသူရုပ်ရှင်ရိုက်ကူးရေးပညာရပ်တွေစီးပူတော့တကယ်ကိုဆရာကောင်းသမားကောင်းတွေနဲ့တွေ့ခဲ့ရတယ်လို့သူကဆိုပါတယ်။တကယ်လို့သာထိုင်ဝမ်မှာရရှိနိုင်တဲ့လွတ်လပ်ခွင့်နဲ့ဗဟုဝါဒတို့ကြောင့်သာမဟုတ်ရင်တော့ MGC ဆိုတာဒီလိုဆင်မြင့်ပေါ်မှာတွေ့ရမှာမဟုတ်ပါဘူး။ ဒီမှာကလူတိုင်းကိုယ့်ရဲ့အိမ်မက်ကိုကိုအကောင့်ထဲဖော်လို့ရပါတယ်။တကယ်ကိုထူးခြားတဲ့အရာတွေဖြစ်ပေါ်နိုင်ပါတယ်လို့မစ္စတာဂျီကပြောသွားခဲ့ပါတယ်။သူ့ရဲ့ရုပ်ရှင် The Road to Mandalay ကိုရိုက်ကူးတဲ့ရုပ်ရှင်ရိုက်ကူးရေးအဖွဲ့ကိုလည်းသူကကျေးဇူးတင်ကြောင်းပြောသွားခဲ့ပြီးတော့ဘယ်တော့မှပညာမတင်ခဲ့ဘူးတဲ့သူ့ရဲ့အမေသူ့ကိုအခုလိုထိုင်ဝမ်ကိုပို့ပြီးတော့ကြောင်းထားပေးတာတိတ်ကိုကျေးဇူးတင်ပါတယ်လို့ပြောသွားပါတယ်။ Road to Mandalay မန္တလေးစီတို့လမ်းဆိုတဲ့ရုပ်ရှင်ကကသူ့ရဲ့လေးကားမြောက်ရုပ်ရှင်ဖြစ်ပြီးတော့ဒီနှစ် Golden Horse စုပေးပွဲမှာတစ်ချိုစီရင်6ခုထဲမှာပါဝင်တဲ့ကားဖြစ်ပါတယ်။ထိုင်းနဲ့မြန်မာနိုင်ငံတို့မှာရိုက်တဲ့ဒီရုပ်ရှင်ကကထိုင်းမှာသွားပြီးတော့ခက်ခဲခဲနဲ့အလုပ်လုပ်တဲ့မြန်မာရွှေ့ပြောင်းလုပ်သားနှစ်ဦးရဲ့ဘဝအကြောင်းရိုက်ကူးထားတဲ့အချက်စလန်းဖြစ်ပါတယ်။သူကသူ့ရဲ့ဇာတိမြေမြန်မာနိုင်ငံမှာကြုံရတဲ့စီးပွားရေးပြဿနာ၊လူမှုရေးပြဿနာတွေလူတွေဘလို့ခက်ခဲခဲခဲရုန်းကန်ရလဲဆိုတာတွေကိုရိုက်ကူးပြသထားတာပါ။ဒီရုပ်ရှင်ကအစက်တင်ဘာလမှာကျင်းပခဲ့တဲ့83ချိန်မြောက် Venice နိုင်ငံတကာရုပ်ရှင်ပွဲတော်မှာတော့အကောင်းဆုံးရုပ်ရှင်ဇာတ်ကား Fidiora စုကိုရရှိခဲ့ပါတယ်။မြန်မာနိုင်ငံမှာတော့ November 9ရက်နေ့မှာဒီရုပ်ရှင်ပြသခဲ့ပြီးတော့သူ့ရဲ့ရုပ်ရှင်ကမြန်မာနိုင်ငံမှာပထမအဦးဆုံးကျင်းပြသခွင့်ရတာလည်းဖြစ်ပါလိမ့်ရှင်ဒီသူစုရသွားတဲ့ Golden Horse စုပေးပွဲမှာအဓိကအစုကြီးတွေကိုတော့တရုတ်အမျိုးသားတရုတ်ဆောင်တွေရရှိသွားကြတာပါအကောင်းဆုံးအမျိုးသားဇက်ဆောင်စုအမျိုးသမီးဇက်ဆောင်စုနဲ့ Director စုတွေအားလုံးတရုတ်ဇာတ်ကားတွေကရသွားပါတယ် Madrid စကားပြောတရုတ်ရုပ်ရှင်ကုမ္ပဏီကြီးတွေကရုပ်ရှင်အကျော်မော်တွေက Taipei ကဆန်ရက်ဆန်အမတ်တရနေရာမှာကျင်းပတဲ့ red carpet ကော်ဇော်နီခင်အခမ်းအနားမှာပုံစံမျိုးစုံနဲ့ဓာတ်ပုံအရိုက်ခံပြီးတော့လာကြည့်ကြတဲ့သူတွေရဲ့အပြည့်အသက်တွေကိုနှုတ်ဆက်ပါတယ်။ဒီစုပေးပွဲကို1962ခုနှစ်မှာစတင်ခဲ့တာဖြစ်လို့ဒီနေ့ဟာ53ချိန်မြောက်အခမ်းအနားဖြစ်ပါတယ်။ဒီသူတို့ရတဲ့ Golden Horse စုတွေကတရုတ်စကားပြောရုပ်ရှင်လောကမှာအထင်ကရအဖြစ်ဆုံးဂုဏ်သုဆောင်စုတွေဖြစ်ပါတယ်။Mr. No Problem ဆိုတဲ့ဇာတ်ကားနဲ့တရုတ်ဆောင် Fanway ကအကောင်းဆုံးအမျိုးသားဇက်ဆောင်စုရရှိပါတယ်။အဲ့ကားမှာတော့1940ခုနှစ်များကာလတရုတ်ကျေးလက်ဒေသလက်သမားတဦးအနေနဲ့သူကတရုတ်ဆောင်ထားပါတယ်။စုံးမိတ်ဇာတ်ကားမှာတရုတ်ဆောင်ခဲ့ကြတဲ့ဆစ်ချွန်မားနဲ့ဂျိုးဒုံးကြီးတို့ကတော့အကောင်းဆုံးဇက်ဆောင်အမျိုးသမီးစုပူရဲရရှိခဲ့ပါတယ်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်ကျင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet.
မရေးသနာကျော်အစီအစဉ်တင်ဆက်တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါရဲ့ရှင်။အခုတော့တနင်္လာနေ့ညအတွက်ကြံနေသေးတဲ့အပတ်စဉ်ကဏ္ဍတစ်ခုကိုတင်ဆက်ပေးကြပါရစေ။သူယုံကြည်ရအစီအစဉ်ဖြစ်ပါရဲ့ရှင်။ဒီသတင်းပတ်ရဲ့အစီအစဉ်မှာတော့အမေရိကန်ပြည်ထောင်စု Georgetown University မှာကိန်းကနန်းဆိုင်ရာသိပ္ပံမဟာဘွဲ့သင်တန်းကိုတက်နေတဲ့မတ်အိတ်တန်ကုန်ရဲ့အမြင်ကိုနားဆင်ကြရပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ပေးထားပါရစေရှင်။
ကြတော့အမျိုးသားနဲ့အမျိုးသမီးကြမှာတန်လူကြီးတို့ခွင့်ရရှိစေတယ်လို့ထင်ပါတယ်ဒီဟိုတိုးတက်နိုင်တဲ့နိုင်ငံတွေမှာကြည့်လိုက်မယ်ဆိုလို့ရှိရင်အမျိုးသမီးတွေကကုမ္ပဏီတွေဟိုဥဆောင်ရုံတွေမကပဲနိုင်ငံတွေကဥဆောင်နေတာကိုတွေ့ရပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာဆိုလို့ရှိရင်မိန်းကလေးတွေတော်တော်များများကသူ secretary job တို့ office assistant job တို့လောက်နေရင်ကျေနပ်မယ်လို့ထင်နေကြရတယ်ပြီးတော့အိမ်ထောင်ပြုတာကိုကလေးရှိလာမယ်ဆိုလို့ရှိရင်ကလည်းဟိုအင်းဟောင်းအင်းရှင်မအဖြစ်ဖြစ်သွားကြတာကြီးများပါတယ်အလုပ်ခွင့်မှာမရှိနေတော့ဘဲနဲ့အဲ့ဟာသူတို့ရွေးချယ်တာမဟုတ်ဘဲနဲ့ society ကလူမှုတိုင်းဝိုင်းကပြောလို့လောက်ရတာမျိုးဖြစ်နေတာမဖြစ်တင်ပါဘူးမျိုးသမီးကသူတို့ပြောဆိုပိုင်ခွင့်ရှိတယ်ပြီးခါကြတော့သူတို့မလုပ်ချင်တာလေပညာသင်ချင်တယ်ဆိုလေပညာသင်ခွင့်ရှိတယ်ပြီးအလုပ်ဆိုလို့ရှင်တယ်ဒီအလုပ်လုပ်ချင်တယ်ဆိုလို့ရှင်တယ်လုပ်ခွင့်ရှိတယ်ပြောရေးဆိုပြောခွင့်ဆိုခွင့်ရှိတယ်သူတို့ဘဝမှာဘာဖြစ်မလဲဆိုရဲဥစားအောင်အမျိုးသမီးတွေကအဲ့လိုအခွင့်အရေးပိုရှိလာမယ်အလို့အခွင့်မှာပို့ပြီးတော့နေရာယူလာမယ်ဆိုလို့ရှိရင်အမျိုးသားတွေရဲ့အခွင့်အရေးတွေကိုချင်းချောက်တို့ဖြစ်လာနိုင်ပါတယ်ဒါပေမဲ့အဲ့လိုမျိုးဆိုလို့ရှိရင်ကအမျိုးသမီးတွေပို့ပြီးတော့ပါဝင်ခဲ့လို့ရှိရင်ကပြင်ဆင်မှုတွေပိုများလာပြီးခါကြတော့နိုင်ငံတကာပို့ပြီးတော့ပညာသင်ယူကြမယ်ဟို skills တွေထပ်ပြီးတော့သင်ယူကြမယ်အဲ့ဒါဆိုလို့ရှိရင်ကနိုင်ငံရောကုမ္ပဏီတွေရောဘယ်ဟာမဆိုပို့ပြီးတော့တိုးတက်လာမှာပဲလူကိုယ်တိုင်ကလည်းတိုးတက်လာ
ပို့အခွင့်ကြီးပို့ပြီးတော့ရှိသွားတာပေါ့ဒါပေမဲ့အဲ့လိုမှမဟုတ်ဘဲနဲ့မျိုးသမီးတွေကိုအိမ်မှာပဲဟိုချက်ပြုတ်ကလေးထိန်းမယ်လှုပ်ခိုင်းထားမယ်ဆိုခါကြလို့ရှိရင်မျိုးသားတွေကလည်းဘာမှပြိုင်ဆိုင်မရှိတဲ့အတွက်ကြောင့်မလို့သူတို့ဟာသူဒီအိုင်းမဒီအိုင်းမဆက်နေသွားမယ်ဆိုလို့ရှိရင်နိုင်ငံတိုးတက်ဖို့ကလည်းခွင့်ရနေပါလာမယ်အမျိုးသားတွေကလည်းအမျိုးသမီးတွေကိုခွင့်ပို့ပေးတဲ့နေဟိုအင်ထောင်ကြပြီးပဲဖြစ်ဖြစ်ကိုယ့်ရဲ့မောင်နှမညီမပဲဖြစ်ဖြစ်အမီးပါအမီးပဲဖြစ်ဖြစ်သူတို့ဘာလိုချင်လဲဘာလုပ်ချင်တာလဲဆိုရဲဟာကိုမေးပြီးရောကူညီပေးတဲ့လို့ထင်ပါတယ်ဟိုအိမ်မှာပဲနေတဲ့နေအိမ်မှာပဲနေရမယ်လို့မဟုတ်ပဲနဲ့ဒီခါကျတော့ဟို secretary job နဲ့ပဲကြီးနက်မယ်ဆိုတာလည်းမဟုတ်ပဲနဲ့ပညာထပ်သင်ခြင်းနဲ့ဆိုရဲ skill ထပ်သင်ခြင်းနဲ့ဆိုရဲသင်ဖို့ကူညီပေးတဲ့လို့ထင်ပါတယ်အဲ့မှာနိုင်ငံတကာအကုန်လုံးတိုးတက်လာအမျိုးသမီးတွေကလည်းကိုကိုပြောခွင့်ဆိုခွင့်ရှိရဆိုတော့မမေ့တင်ပါဘူးကိုဘွားဘာလို့ရှင်တာလဲဆိုတော့ကိုကဆုံးဖြတ်ပိုင်ခွင့်အရှိဆုံးပါပဲဒီမှာဆိုလို့ရှင်အဲ့လိုကိုဘာလို့ရှင်တာလဲကိုဘာပြောရှင်တာလဲဆွေးနွေးပွဲမှာဆိုလို့ရှင်လဲကိုယ်တိုင်ဝင်ပြောတာကိုမဟောင်းမရှုံရဘူးအကုန်ကအားပေးတင်နေအဲ့လိုမျိုးလဲဖြစ်လာတင်နေလို့ထင်ပါတယ်ညီမနိုင်ငံတိုးတက်လာမယ်ဆိုခါကြလို့ရှင်အဲ့ဒီဟာမှာလဲပို့ပြီးတော့တိုးတက်လာနိုင်မှာပါမဟုတ်လို့ရှင်ကဒီနိုင်ငံငါချားမျိုးသမီးတွေမျိုးသမီးစုမပါဘဲနဲ့ဖြစ်နေမှာပေါ့အဲ့လိုမျိုးကြောင့်မလို့မျိုးသမီးတွေကိုလည်းအခွင့်အရေးပို့ရလာဖို့အတွက်ကြောင့်မလို့ပို့ရလာပို့အတွက်ကိုအမျိုးသားတွေကလည်းကူညီပေးပြီးခါကြတော့ရှိသမျှအမျိုးသမီးကလည်းအမျိုးသမီးချင်းချင်းကိုဖေးမကူညီပြီးတော့ခါကြတော့နိုင်ငံရောတိုးတက်လာအောင်မျိုးသမီးတွေရဲ့ဘဝနေထိုင်ရေးလည်းပို့ပြီးတော့တိုးတက်လာအောင်ကူညီပေးတင်နေလို့ထင်တယ်
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီနေ့နာနေညာချမ်းအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အစီအစဉ်လေးမကြခင်အဆုံးသတ်တော့မှာပါအခုကြံနေသေးတဲ့အချိန်ပါတော့သတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကတလှည့်ပြောပြပေးပါမယ်ရှင
်စီးရီးယားနိုင်ငံမြောက်ပိုင်းအလက်ပိုမြို့မှာ9ရက်ကြာဖြစ်ခဲ့ရဆဲပြီးလူသားချင်းစာနာမှုအကူအညီတွေအကန့်အသတ်မရှိဖြန့်ဝေပေးနိုင်ရေးတောင်းဆိုတဲ့ဆုံးဖြတ်ချက်တစ်ရက်ကိုတော့ကုလသမဂ္ဂလူ့ကျွေးကောင်စီမှဒီကနေ့မဲခွဲဆုံးဖြတ်ဖို့ချီနေပါတယ်အစ်ဂျစ်စပိန်နဲ့နယူးဇီလန်နိုင်ငံတွေဥဆောင်ရေးဆွဲတဲ့ဒီဆုံးဖြတ်ချက်မူကြမ်းထဲမှာတိုက်ခိုက်မှုတွေကို9ရက်တာရက်ဆဲဖို့လုံခြုံရေးကောင်စီကတိုက်တွန်းထားတာဖြစ်ပြီးတော့အစိုးရနဲ့သဘုံနှစ်ဖက်စလုံးကထိန်းချုပ်ထားတဲ့နေရာတွေမှာထိခိုက်ပျက်စီးမှုတွေအကြီးအကျယ်ဖြစ်စေတဲ့လေကြောင်းတိုက်ခိုက်တာလက်နက်ကြီးတွေနဲ့တိုက်ခိုက်တာအပါအဝင်ဘယ်လိုလက်နက်မျိုးနဲ့မှတိုက်ခိုက်တာတွေကိုမလုပ်ဖို့တားမြစ်ထားပါတယ်ရှင်ပါတီတွင်းသမ္မတလောင်းရွေးကောက်ပွဲတွေမှာပြိုင်ဘက်ဖြစ်ခဲ့တဲ့အငြိစာအုံနောက်နဲ့အာယုံကျော်ခွဲစစ်ဆရာဝန်ဘန်ကာဆင်ကိုအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့အဆိုရတဲ့လက်ထက်မြို့ပြနဲ့အိုးအိမ်စီမံခန့်ခွဲရေးဝန်ကြီးအဖြစ်ရထားရွေးချယ်လိုက်ပါတယ်။တာဝန်လွှဲပြောင်းရေးဆိုင်ရာထရမ့်မျိုးကထုတ်ပြန်တဲ့ဒီကနေ့ကြေညာချက်ထဲမှာမစ္စတာကာဆင်ဟာလူမှုအဖွဲ့အစည်းအတွင်မိသားစုတွေနဲ့လူမှုအသိုက်အဝန်းတွေရဲ့ခိုင်မာအားကောင်းမှုကိုအလေးထားသူတူဖြစ်တဲ့အကြောင်းဖော်ပြထားတယ်လို့မြို့ကြီးတွေအပါအဝင်တိုင်းပြည်တော်ဝန်စီဝါရေးပြန်လည်ကောင်းမွန်လာအောင်ဆောင်ရွက်မယ်လို့ဆိုရဲထရမ့်ရဲ့ပြောစကားနဲ့ပတ်သက်ပြီးတော့လည်းမစ္စတာကာဆန်နဲ့ထရမ့်တို့ဆွေးနွေးခဲ့တဲ့အကြောင်းဖော်ပြထားပါရရှင်။အော်စတရီးယားနိုင်ငံမှာတော့တနင်္ဂနွေနေ့ကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာ Green Party ခေါင်းဆောင်ဟောင်းလက်ဝဲရေးနိုင်ငံရေးသမား Alexander Van der Bellen ကပြိုင်ဘက် Freedom Party က Norbert Hofer ကိုအနိုင်ရသွားပါတယ်။ဒုတိယကမ္ဘာစစ်နောက်ပိုင်းဥရောပမှာပထမဆုံးလက်ရရိတ်နိုင်ငံခေါင်းဆောင်တစ်ယောက်ဖြစ်လာလိမ့်မယ်လို့ခန့်မှန်းခံထားတဲ့အသက်45နှစ်အရွယ် Hofer ဟာတနင်္ဂနွေနေ့ညနေပိုင်းဒီမဲယုံတွေပိတ်တဲ့အချိန်မှာတော့အသက်82နှစ်အရွယ်ငိမ့်စာစီဝါရေးပေါပေါက Van der Bellen ကိုရှုံးနိမ့်သွားခဲ့တာပါရှင်။အီတလီနိုင်ငံမှာတော့ဝန်ကြီးချုပ်မာတေအိုရန်စီအဆိုပြုထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြည်ပြင်ပြောင်းလဲရေးအစီအစဉ်ကိုတနင်္ဂနွေနေ့ကကျင်းပတဲ့နိုင်ငံလုံးဆိုင်ရာလူမှုဆန္ဒခိုင်ပွဲမှာစတင်ပေးပေးခဲ့ကြပါတယ်။သူ့ရဲ့အကြီးကျယ်ရှုံးနိမ့်မှုတွေယာရုကနေနှုတ်ထွက်မယ်လို့ဝန်ကြီးချုပ်ရန်စီကလည်းမဲယုံတွေပိတ်ပြီးတနားယူတွင်မှကြေညာခဲ့ပါတယ်ရှင်
။သတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်သိန်ဂီထိုက်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Fighter Zonjet ဖြစ်ပါတယ်ရှင်။ကျွန်မကဆုမမViewe ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.